Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပြကြပါလိမ့်ခင်ဗျာ VOA American တန်ရ2024ခုနှစ်အောက်တိုဘာလ16ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်ကို American မြောင်းစု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ဒီအစီအစဉ်ကိုတော့ VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကပါဓာတ်ရိုက်ထုတ်လွှင့်နေတာပါ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
။ Iran နိုင်ငံရဲ့ nuclear နဲ့ရေနံမြေကိုမတိုက်ဖို့ Israel ကအာမခံနိုင်လို့ American အရာရှိတွေကပြောပါတယ်။အမေရိကန်နဲ့မဟာမိတ်တွေအပေါ်စိုက်ဘာတိုက်ခိုက်မှုလုပ်ဖို့ရုရှားတရုတ်ဆောင်းနေတယ်လို့ Microsoft ကပြောပါတယ်။ချိခိုင်မှာလုံခြုံရေးဆောင်ဖန်တီးဖို့ကုလသမဂ္ဂကို Bangladesh ကတိုက်တွန်းလိုက်ပါတယ
်။အဲလိုမျိုးထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့ Greenie Data ဖားဆောင်တဲ့ဘော်ခဲကြားကစစ်ကောင်စီစခန်းတချို့ကို Greenie ပူပေါင်းတပ်ဖွဲ့ကသိမ်းပိုက်လိုက်တဲ့သတင်းပေးပို့ချက်ကချင်ပြည်နယ်ခြေဖွေမြို့နယ်နေကြားသောတပ်ကို KIA သိမ်းယူတဲ့အကြောင်းနဲ့မြန်မာပါဝင်ပြည်ပကျွမ်းကျင်လုပ်သားအများပြားကိုဂျပန်နိုင်ငံကခေါ်ယူမယ်ဆိုတဲ့သတင်းတွေကိုတင်ဆက်ဖို့ရှိပါတယ်။တခါအမေရိကန်ရွေးကောက်ပွဲအတွက်ရေးပါတဲ့အကြောင်းအရာတွေနဲ့စိတ်ဝင်စားပွဲနိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်အောင်ပါ။အပတ်စဉ်ကဏ္ဍတွေအဖြစ်အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာငွေကြီးဩဇာယူကရိန်းမြန်မာနှိုင်းရှင်ချက်ကဘာတလွားခီးသွားအစီအစဉ်တွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းကပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ။
အီရန်နိုင်ငံရဲ့နျူကလ িয়ার နဲ့ရေနံဆိုင်ရာနေရာတွေကိုမတိုက်ဘူးလို့အစ္စရေးကြီးကအမှတ်ခံချက်ရရှိကြောင်းအမေရိကဆွေကယုံကြည်တဲ့အကြောင်းကိုအမည်မဖော်လိုသူအရာရှိကြီးနှစ်ယောက်က AB သတင်းဌာနကိုအင်္ဂါနေ့ကပြောပါတယ်။ဒါပေမဲ့အစ္စရေးရဲ့ဂရိစကားကအသေးမဟုတ်ပဲအခြေအနေပြောင်းသွားတာနဲ့အမျှပြောင်းနိုင်ကြောင်းသူတို့ကသတိပေးပါတယ်။သတ်လို့အတူအဖြစ်သိကြတဲ့ကမ္ဘာလေထုအလုံးအမြင့်ကနေလာတဲ့ဒုံးကြီးတွေကိုကာကွယ်ပေးနိုင်တဲ့ဒုံးကြီးကာကွယ်ရေးစနစ်နဲ့အဲ့ဒီစနစ်ကိုကင်တွယ်ပေးကြမဲ့စစ်တဲ့ငါတထောင်တရားပေါ်ဝင်းကြီးကိုအမေရိကန်ကအစ္စရေးကိုပေးလိုက်တဲ့အတွက်အီရန်ကလက်တုပ်ပြန်တိုက်တယ်မဟုတ်ဘူးဆိုရင်နေတဲ့အစ္စရေးရဲ့စိုးရင်ချက်စုံတရားတိုင်းတာတီရော့ကျသွားပုံရတယ်လို့လည်းသူတို့ကပြောပါတယ်ဒါပေမဲ့ဒီလိုအစ္စရေးကအမှတ်ခံချက်ပေးတယ်ဆိုတာကိုတော့အိမ်ပြည်တော်အမျိုးသားလုံခြုံရေးကောင်စီကအတည်ပြုဖို့ညှင်းဆိုပါတယ်ပြီးခဲ့တဲ့အပတ်တုန်းကတော့သမ္မတဘိုင်ဒန်နဲ့အစ္စရေးဝန်ကြီးချုပ်နတ်ဇယာဟူတို့ဟာလွန်ခဲ့တဲ့ခုနှစ်ပတ်အတွင်းမှာပထမဦးဆုံးအချိန်ဖြစ်တယ်လီဖုန်းနဲ့စကားပြောခဲ့ကြပါသေးတယ်ဒါပေမဲ့American ကာကွယ်ရေးဝန်ကြီး Right Austin နဲ့ Israel ကာကွယ်ရေးဝန်ကြီးတို့ကတော့ပုံမှန်အဖြစ်အဆက်အသွယ်ရှိနေကြပါတယ် Cyber တချို့လုပ်ငန်းတွေလုပ်ပြီး American နဲ့တခြားနိုင်ငံတွေကို Cyber တိုက်ခိုက်ဖို့ Russia နဲ့တရုတ်နဲ့ Iran တို့ဟာ Internet Cyber ရာဇဝတ်သားတွေနဲ့တွဲပက်လုဆောင်တာကိုချဲ့နေကြတယ်လို့ Microsoft ကဘာကုမ္ပဏီကြီးကပြောပါတယ်အနာရှိအစိုးရတွေနဲ့ရာဇဝတ်မှုကိုရက်တွေကြာခုလိုပေါင်းဖက်လုဆောင်တာနှစ်ဖက်လုံးကိုအကျိုးများစေတယ်လို့digital change ချောင်းမှုအကြောင်းအင်္ဂါနေ့ကထုတ်ပြန်တဲ့အစည်းအဝေးခန်းစာထဲမှာသုံးသပ်သူတွေကဆိုထားတာပါအဒီလိုပူပေါင်းဆောင်ရွက်မှုတွေကြောင့်တရုတ်ဆိုရနဲ့ရုရှားဆိုရတို့ရဲ့ညွန်ကြားချက်အရလှုပ်တာနဲ့ငွေကြိုးအကျိုးမြတ်ကိုမျောကိုးပြီးဥပဒေမဲ့လှုပ်တာအကြာချားထားတဲ့စီးကလည်းပုံကွာလာနေတယ်လို့အစည်းအဝေးခန်းစာကပြောပါတယ်ရုရှား cyber ရာဇဝတ်အဖွဲ့တစ်ဖွဲ့ဟာယူကရိန်းစစ်တပ်ကအသုံးပြုနေတဲ့ electronic ပစ္စည်း50ကိုဖောက်ထုတ်ငွေရောက်ပြီးရုရှားကျူးကျော်စစ်ကိုအထောက်အကူပြုနိုင်တဲ့သတင်းချက်လက်တွေကိုခိုးယူခဲ့ကြတာဟာရုရှားစီကငွေရဖို့ဖြစ်ကောင်းဖြစ်နိုင်တယ်လို့အစိုးရခါစားသုံးသပ်သူတွေကဥပမာပေးထားပါဗျ။ရုရှားလိုပဲတရုတ်အီရန်နဲ့မြောက်ကိုရီးယားတို့ဟာအလားတူစိုက်ဘာကွန်ရက်ဖွဲ့ခြင်းအဖြစ်အကျိုးရှိသလိုဖောက်ထွေးရေးသမားတွေအနေနဲ့လည်းအခအကွက်ရရှိတယ်လို့သုံးသပ်ထားပါဗျ။အီရန်ပေါ်ပိတ်ဆို့အရေးယူမှုအသစ်တွေကိုဥရောပသမ္မတ EU ကချမှတ်လိုက်တဲ့အတွက်အီရန်နိုင်ငံဆိုင်ရာဟန်ဂရီသမ္မတကြီးကိုအီရန်နိုင်ငံကြ ాయి ဝန်ကြီးဌာနကအင်္ဂါနေ့မှာစစ်ခေါ်ကန့်ကွက်လိုက်ပါတယ်။ရုရှားကိုအီရန်ကပယ်ဒိတာဒုံးကျည်တွေပို့နေတဲ့ဆိုတာကိုညှင်းဆိုလိုက်တဲ့အကြောင်းအီရန်နိုင်ငံတော်ပိုင်းမီဒီယာကဖော်ပြပါတယ်။အဒီလိုဒုံးကျည်တွေပို့လာတဲ့ချိတ်ဆက်လို့အီရန်နိုင်ငံသား9ယောက်အီရန်လေကြောင်းလိုက်အပအဝဲအဖွဲ့အစည်း9ဖွဲ့ပေါ်မှာ EU ကတနင်္လာနေ့ကပိတ်ဆို့အရေးယူခဲ့တာပါ။ဟန်ဂရီနိုင်ငံဟာ28နိုင်ငံပါတဲ့ EU ရဲ့အလဲကျဥက္ကဋ္ဌဖြစ်တာဝေးယူနေတာမို့ဟန်ဂရီသမ္မတကြီးကိုအီရန်ကစင့်ခေါ်ပြောဆိုခဲ့တာလည်းဖြစ်ပါတယ်။ UK ကလည်းအီရန်ကိုပိတ်ဆို့အရေးယူမှုအသက်6ခုတနင်္လာနေ့မှာချမှတ်ခဲ့ပါတယ်။ပိတ်ဆို့အရေးယူတာလို့တရားမဝင်ဖိအားနဲ့လုပ်တဲ့နီလန်းတွေကိုအီရန်ကလက်မခံနိုင်သလိုဘယ်လိုကိုမှလည်းရောက်မှာမဟုတ်ပါဘူးလို့အလေးပေးပြောကြခဲ့ကြောင်း IRNA သတင်းကပြောပါတယ်။ဒီလိုလောက်တာနိုင်ငံတကာဥပဒေနဲ့မညီဘူးလို့အီရန်နိုင်ငံကြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Isbe Baghahi က X လူမျိုးစာမျက်နှာမှာရေးပါတယ် ဖွင့်ပြချက်မရတော့တဲ့အတွက်အီရန်လေကြောင်းလိုင်းဟာဥရောပကိုပြန်တန်းလို့မရတော့ပါဘူးခင်ဗျာ
view in မြန်မာပိုင်းရဲ့မနေ့ကင်းစီစဉ်လေးကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ရှင်လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bean Joru Channel 101ဒါမှမဟုတ်လေไทคอน6 Joru Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ဒါပြင် view မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတရရထုတ်လွှင့်ပေးနေပါလိမ့်ရှင
်ဗိုလ်ဒုမနဲ့သတင်းတွေကို VOA ရုပ်သံကနေဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မှာကုလသမဂ္ဂအာမခန်နဲ့လုံခြုံရေးဆောင်တခုဖန်တီးဖို့ဘင်္ဂလားဒေ့ရှ်အစိုးရအကြီးအကဲမဟာဘတ်ယူနစ်ကတင်းလာနေကအဆိုပြုလိုက်ပါတယ်ဒီဆောင်ဟာအိုးအိမ်စွတ်ခွာထွက်ပြေးတဲ့သူတွေကိုအကူအညီပေးဖို့နဲ့ဖြစ်ပွားနေတဲ့လူသားချင်းစာနာထောက်ထားရေးအကျပ်တဲကိုကင်ကွယ်ဖို့ဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံပါအနာဒိုလုသတင်းဌာနကပြောပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ္စတာတောမတ်စ်အန်ဒရူးကိုတက္ကသိုလ်ကသူ့ရုံးခန်းမှာတွေ့ဆုံရမှာမစ္စတာယူနုစ်ကအခုလိုပြောခဲ့တာပါအဆိုပြုချက်ဟာမြန်မာအကြက်တဲကိုဖြည့်ရှင်းမှုအစကောင်းဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုဒုက္ခသည်တွေဝင်လာတာရော့ချစေပါလိမ့်မယ်လို့လည်းမစ္စတာယူနုစ်ကဆွေးနွေးခဲ့ပါတယ်ရခိုင်ခြေနေကကတ်ကြီးဆိုင်ချင်းဖြစ်သွားခဲ့တာကိုတောမ်အန်ဒရူးကလည်းသဘောတူပါတယ်မြန်မာနိုင်ငံတလွားမှာအိုးအိမ်စုတ်ခွာထွက်ပြေးရသူအ ਨੇ စုံ3,000+ရှိပြီးမကြမီရဲတပ်အတွင်းကပဲဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်3,000ဝန်းကျင်ရှိနေတာပါ။အာဆီယံပတ်ဝန်းနိုင်ငံတကာအစိုက်ဝန်းကရိုဟင်ဂျာအကြမ်းတဲကိုအရေးယူကြဖို့တတိယနိုင်ငံမှာအခြေချနိုင်အောင်ကုလကကူညီပေးဖို့လည်းယူနစ်ကတိုက်တွန်းသွားပါတယ်။ဘင်္ဂလားဒေ့ရှ်တံငါသည်15ရောက်ကိုအရခတ်တက်တော် AA ကဘင်္ဂလားဒေ့ရှ်နေဂျာဆောင်တက်ကိုအောက်တိုဘာလ14ရက်နေ့ကလွှဲပြောင်းပေးရလိုက်ပါတယ်။နမ်မြင့်နေဂျာမှာမင်းညားကလွှဲပြောင်းခဲ့တာဖြစ်တယ်လို့တိုက်နက်အမှတ်နှစ်နေဂျာဆောင်တက်မှုဒုတိယဗိုလ်မှူးကြီးမိုဟာမက်မိုဟီဒွန်အာမက်ကပြောကြားကြောင်းဘင်္ဂလားဒေ့ရှ်အစိုးရပိုင်အွန်လိုင်းသတင်းဌာနဘင်္ဂလားဒေ့ရှ်ဆန်ဘတ်ဆန်ချာ PSS ကအင်္ဂါနေ့သတင်းမှာဆိုပါတယ်။ကော့ခ်စ်ပဇာမှာရှိတဲ့နူမာယာချာရာစိတ်ကန်းကနေစက်တင်ဘာလ28ရက်နေ့မှာတငါလီကဘင်္ဂလားဒေ့ရှ်ပင်လယ်အော်တွေကိုထွက်ခဲ့တာဖြစ်ပြီးအောက်တိုဘာလ5ရက်နေ့မှာဘသူဘဲဝါမမသိတဲ့ပင်လယ်တပြတွေကသူတို့ကိုတိုက်ခိုက်ဖမ်းဆီးသွားခဲ့တာဖြစ်တယ်လို့ BSS သတင်းကပြောပါတယ်။အောက်တိုဘာလ9ရက်နေ့မှာဘင်္ဂလားပင်လယ်အော်မြန်မာဘက်ကမှသူတို့ကိုပြန်လွတ်ပေးလိုက်တာဖြစ်ပြီးဒေသခံတွေကတစ်စစ်အရက်ခတ်တပ်တော်နဲ့ဆက်သွယ်ခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နေဂျာဆောင်တပ်ကိုအောက်တိုဘာလ13ရက်နေ့မှာအကြောင်းကြားခဲ့ပြီးတဲ့နောက်အရက်ခတ်တက်တော်နဲ့ဘင်္ဂလားဒေ့ရှ်နေဂျာဆောင်တက်တို့ပဲပြောင်းရေးအတွက်ညှိနှိုင်းခဲ့ကြတာဖြစ်တယ်လို့ပြောပါတယ်။တငါသက်15ရောက်လုံးမိသားစုစီပြန်ရောက်သွားကြပြီဖြစ်ပါတယ်။ရှန်ဟိုင်းပူပေါင်းဆောင်ရွက်ရေးအဖွဲ့ SCO အဖွဲ့ဝင်နိုင်ငံတွေဟာနှစ်ရက်ကြာနှစ်ပတ်လည်အစည်းအဝေးကိုပါကစ္စတန်နိုင်ငံမှာအင်ကာနေကစတင်လိုက်ကြပြီးဒေသတွင်းလုံခြုံရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုဆွေးနွေးကြပါတယ်။လုံခြုံရေးနိုင်ငံရေးနဲ့စီးပွားရေးနယ်ပယ်မှာအနောက်မဟာမိတ်အဖွဲ့ကိုတံပြန်ဖို့အတွက်တရုတ်နဲ့ရုရှားတို့က SCO ကို2000ခုနှစ်မှာဖွဲ့စည်းခဲ့ကြတာပါ။တခြားပါဝင်တဲ့နိုင်ငံတွေကတော့ Belarus, Kazakhstan, Kyrgyzstan, Tajikistan, Uzbekistan, Pakistan, India နဲ့ Iran တို့ဖြစ်ကြပါတယ်။တရုတ်ဝန်ကြီးချုပ်လီချန်းနဲ့ရုရှားဝန်ကြီးချုပ်မီခေးမီရှူစတင်တို့နဲ့အတူအဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေတက်ရောက်နေကြတာပါ။တရုတ်ဝန်ကြီးချုပ်လီဟာတက်ရောက်လာတဲ့ခေါင်းဆောင်တွေနဲ့လေးလေးနက်နက်အမြင်ဖလှယ်ခဲ့ကြတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်းကတင်းလာနေမှာတင်းစာရှင်းလင်းပွဲမှာပြောကြပါတယ်။မကြာခင်ကပါကစ္စတန်မှာစစ်သွေးကြွတွေတိုက်ခိုက်လာတာကြောင့်ဒီစီဝေးအတွက်ပြို့တော်အစ္စလာမဘတ်ပါစစ်တပ်အပါအဝင်လုံခြုံရေးတပ်တွေကိုထောင်နဲ့ခြေပြီးချထားပါတယ်ခင်ဗျာ။
မြမပြည်ဗိုလ်ဒုနေမနက်ခင်ထိတ်တန်းရောက်သတင်းတွေကိုဥတင်မောင်တန်းပြောပြသွားတာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်ထဲမှာပဲတိုက်ရိုက်လာရောက်ရှုစားနိုင်တယ်လို့ဝေဖန်အကြံပြုချက်တွေကိုလည်းရေးသားပေးပို့နေပါတယ်။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာမြမပြည်တွင်သတင်းတချို့နဲ့စတင်ကြပါတယ်။ဒီပြည်တွင်စစ်အခြေအနေတွေကနေမြန်မာပြည်အရှိဘက်ချမ်းကယားပြည်နယ်ဒေသခေါ်ကရင်နီပြည်နယ်ဘက်ကအခြေအနေကိုကြည့်ရအောင်ပါကရင်နီဒေသဖားဆောင်တဲ့ဘော်ရခဲကြားကစစ်ကောင်စီစခန်းတချို့ကိုကရင်နီပူပေါင်းတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်လိုက်ပါတယ်ဒီလိုတိုက်ပွဲတွေကြောင့်စစ်ဘေးရှောင်တွေ နေရတဲ့ဒီဒေသခံပြည်သူတွေစားနပ်ရိက္ခာအရေးပေါ်လိုအပ်နေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးမတ်ခွာညိုပြောပြမှာဖြစ်ပါတယ်
။ကယားပြည်နယ်ဒေသခေါ်ကယနီပြည်နယ်တွေကဖားဆောင်မြို့နယ်နဲ့ဘော်ခဲမြို့နယ်ကြားမှာရှိတဲ့စစ်ကောင်စီရဲ့ထူးချောင်းတပ်စခန်းကုန်းကိုကယနီပူပေါင်းတပ်တွေကအောက်တိုဘာလ12ရက်နေ့မှာဝင်ရောက်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့ကယနီအမျိုးသားများကာကွယ်ရေးတပ် KNDF က VOE ကိုပြောပါတယ်။အရင်နောက်အော်တိုဘတ်14ရက်နေ့ကလည်းကယင်နီပူပေါင်းတပ်တွေကစစ်ကောင်စီပင်မတပ်စခန်းတစ်ခုကိုထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်ဆိုတာဒေသရင်းသတင်းတွေမှာဖော်ပြပါတယ်။ကယင်နီပူပေါင်းတပ်တွေကထူးချောင်းတပ်စခန်းကိုအော်တိုဘတ်လ12ရက်နေ့ကဝင်ရောက်တိုက်ခိုက်သိမ်းပိုက်ခဲ့တဲ့အခြေအနေကို KNDF ဗဟိုပြန်ကြားရေးတာဝန်ခံတာအဲဆိုးက VOE ကိုအခုလိုပြောပါတယ
်။စစ်ကောင်စီတပ်ထိုင်ထားတဲ့ဒီထူးချောင်းစခန်းကိုတော်လိုင်းတပ်ဖွဲ့တွေကအော်တိုဘတ်လ12ရက်နေ့မှာဝင်ရောက်တိုက်ခိုက်တယ်ပေါ့နော်အဲမှာစစ်ကောင်စီဖက်ကဒါအထိနာဒါများတဲ့အတွက်သူတို့ဖက်ကဟိုစခန်းကိုဆုတ်ခွာတက်ပြေးသွားတယ်ပေါ့နော်အဲတော့လည်းဖက်ကတော့ဒါထူးချောင်းစခန်းကိုတင်းစီတင်းပိုက်လိုက်နိုင်တယ်ပေါ့နော်အဲမှာစစ်ကောင်စီဖက်ကဒါ6ဦးပေါ့နော်တိစုံတာကိုတော့တွေ့ရတယ်ပေါ့နော်တင်းစီရမိတဲ့ဒီပစ္စည်းတွေကတော့ဒီဟာဘုံတီးတွေအဲနောက်ပြီးတော့မှဒီလက်နေကြီးကြီးစံနေပေါ့နော်လက်နေကြီးတီးတွေပဲဖြစ်ပါတယ်အဲ့ဒီအဲ့ဒါနဲ့ပတ်သက်တဲ့ဟိုအချက်လက်တိစိတ်ကိုတော့ကျွန်တော်တို့ဖက်ကဟိုလော်စေတော့ထုတ်ပြောဖို့မရှိတော့ဘူးခင်ဗျာဟုတ
်ဒူချောက်တပ်စခန်းတင်စီရမိပြီးတဲ့နောက်အော်တိုဘာလ14ရက်နေ့တုန်းကလည်းကရင်နီပူပေါင်းဘက်ကပင်မတပ်စခန်းကိုဆက်လက်ဝင်ရောက်တိုက်ခိုက်ခဲ့ပြီးတပ်စခန်းအတွင်းစံအိတ်တချို့တင်စီရမိတယ်လို့သိဆုံးနေတဲ့ရုပ်အလောင်းတချို့တွေ့ရတယ်ဆိုတဲ့အကြောင်းကရင်နီပြည်တပ်မတော် KAစည်ရေးချုပ်ဗိုလ်မှူးကြီးဖုန်းနိုင်ရဲ့ပြောဆိုချက်ကိုကိုကပြီးကန္တာရဝရီ time သတင်းကဖော်ပြထားပါတယ်။ဘော်ခဲနဲ့ဖားဆောင်ကြားကစခန်းသိမ်းတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူလက်ထောင်ညွှန်ကြားရေးမှူးဦးစာနီမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့စပ်ပိတ်ထားပါတယ်။ရှမ်းကယားနယ်စပ်ကပင်လောင်းမြို့နယ်နမ့်ဖမှုကြေးရွာအနီးတစ်ဝိုက်နင်းမြေဆိုးမှုဖို့ကြိုးစားလာနေတဲ့စစ်ကောင်စီရဲ့တပ်နဲ့ကယင်နီပူပေါင်းတပ်တို့ကြားနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေစေဖြစ်ပြီးတိုက်ပွဲကြောင့်တင်းရှောင်နေကြရတဲ့ဒေသခံထောင်ချီအတွက်စားနပ်ရိက္ခာအရေးပေါ်လိုအပ်နေတယ်လို့စစ်ရှောင်းကူညီသူများအဖွဲ့ကပြောပါတယ်စစ်ကောင်စီတပ်တွေခြေကုပ်ယူထားတဲ့တပ်စခန်းတွေကိုကယင်နီပူပေါင်းတပ်တွေကတစ်ခုပြီးတစ်ခုတိုက်ခိုက်သိမ်းပိုက်နေပြီးတပ်ပေါင်းစုတွေထိန်းချုပ်ထားတဲ့မြို့တွေမှာကိုယ်ပိုင်အုပ်ချုပ်ရေးရန်တရားနဲ့စတင်လက်ပတ်နေတာတွေလည်းရှိနေပါတယ်ရှင်
မခွန်ညိုပြောပြခဲ့တာပါအခုတော့ကချင်ပြည်နယ်တဲက KIA နေရာဆောက်တပ်စခန်းတွေတင်းယူတဲ့သတင်းပါကချင်ပြည်နယ်အရှိဘက်ချမ်းခြေပွေမြို့နယ်ကနေရာဆောက်တပ်အမှတ် 1332 ကိုမနေ့ညပိုင်းမှာတင်းယူလိုက်ကြောင်း KIA ကအတည်ပြုပါတယ်ဒီတပ်စခန်းတွေဟာကချင်အထူးဒေသတဲ့ဥက္ကဋ္ဌဦးစခုံတရင်အခြေဆိုင်ရာပန်ဝါဒေသရဲ့အဓိကလုံခြုံရေးတပ်ရင်းတွေလည်းဖြစ်ပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုအခြေခံပြီးနန်းလောင်တင်ပြမှာပါခင်ဗျာ
။ကချင်ပြည်နယ်အရှိချမ်းကချီဖွေမြို့နယ်တွင်ကနေချာဆောင်တပ်အမှတ်1332ကိုအော်တိုဘာ15ရက်နေ့ညနေပိုင်းမှာတင်ယူလိုက်ကြောင်း KIA ပြန်ကြားရေးတာဝန်ခံကအတည်ပြုပါတယ်။ဒီတပ်စခန်းဟာကချင်အထူးဒေသတဲ့ဥက္ကဋ္ဌဦးစခုံတရင်အခြေဆိုင်ရာပန်ဝါဒေသရဲ့အဓိကလုံခြုံရေးတပ်ရင်းလည်းဖြစ်ပါတယ်။KIA ပူပေါင်းတပ်တွေဟာကချင်ပြည်နယ်အရှိချမ်းကချီဖွေနယ်ဆော့လော်ဒေသတွေကိုစက်တင်ဘာ29ရက်နေ့ကစတင်ထိုးစစ်ဆင်ခဲ့တာပါစက်တင်ဘာ30ရက်နေ့မှာတော့ချီဖွေမြို့ကိုတင်ယူခဲ့တယ်လို့အော်တိုဘာ2ရက်နေ့မှာတော့ဆော့လော်မြို့ကိုတင်ယူပြီးချီဖွေနယ်ပောင်ဝါကြားကစစ်ကောင်စီရဲ့ပြည်သူစစ်နယ်နေချာစောင့်တပ်စခန်းတွေကိုဆက်လက်တိုက်ခိုက်ခဲ့ပါတယ်ပောင်ဝါမြို့နယ်ဆယ်မိုင်ခန့်အကွာလူပီရှိနေချာဆောင့်အမတ်တစ်တုံညတုံညနဲ့တပ်စခန်းကိုတော့KIA ပူပေါင်းတပ်တွေကတိလ14ရက်နေ့မှာစတင်တိုက်ခတ်ခဲ့ပြီး15ရက်နေ့ညနေပိုင်းမှာတော့တင်းယူလိုက်ပြီဖြစ်ကြောင်း KIA ပြန်ကြားရေးတာဝန်ခံပူမူကြီးနော်ဘူးက VOA ကိုအတည်ပြုပြောဆိုပါတယ်
။ဒီနေ့ညနေပိုင်းလို့ပြောမှာပေါ့7နာရီနဲ့မိနစ်40ကျော်ချိန်မှာအဲ့ဒီလူပြီးတုံညတုံညနဲ့တရင်ဌာနချုပ်ကိုတင်းလိုက်ပြီးကျွန်တော်တို့ကဲတပ်ပေါင်းစုတွေအလုံးရှိလိုက်ပြီဟုတ်ကဲ့မှန်ပါတယ
်နေချာဆောင်အမတ်တစ်တုံညတုံညနဲ့ဟာပန်ဝါမြို့နဲ့ဆယ်မိုင်လောက်အကွာမှာရှိပြီးတော့ပန်ဝါမြို့လုံးကျုံရဲ့အတွက်အရေးပါတဲ့တပ်စခန်းဖြစ်ကြောင်းလည်းပြောပါတယ
်အဲ့ဒီလူပီရနဲ့တော့ပန်ဝါကတော့ဆယ်မိုင်လောက်ဝေးတယ်လို့ပြောတယ်အဲ့ဒါကြောင့်ဒီကတော့အဲ့ဒီပန်ဝါမြို့ရဲ့လုံးကျုံရဲ့ဒီကယူထားတဲ့တပ်စခန်းကြီးတစ်ခုဖြစ်တယ် ဒီကတော့အဲ့ဒါပါပဲ
ချီပွေမြို့နယ်ကဝစ်ခုံတရင်ထိန်းချုပ်ထားတဲ့ကချင်အထူးဒေသတဲ့ဖီမော်ဒေသမှာနေချာဆောင်တပ်အမှတ်3331ပေါမာဒေသမှာနေချာဆောင်တပ်3331နဲ့ကံပိုက်တီဒေသမှာနေချာဆောင်တပ်3333တို့တရှိတာပါလက်ရှိနေကြာဆောင်တပ်3332ကိုသိမ်းယူခဲ့ပေမဲ့ကျန်3331နဲ့3333နယ်မြေအခြေအနေကိုတော့ထူးခြားတဲ့သတင်းတက်လာတာမရှိသေးကြောင်းလဲပူမူကြီးနော်ဘူးကပြောပါတယ်။ပေါမာနယ်မြေဟာမြေရှားတပ်တို့ထွက်ရှိပြီးတော့စီးပွားရေးအရာအရေးပါတဲ့ဒေသလည်းဖြစ်ပါတယ
်။နန်းလောင်တင်ပြခဲ့တာပါ။အခုတော့မြန်မာပြည်တွင်းကလူငယ်တွေအတွက်အလုတ်ကန်ခွင်လန်းကောင်းတစ်ခုပေါ်လာတဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်။ဂျပန်နိုင်ငံဟာအခုနှစ်ကစပြီး9နှစ်အတွင်းနိုင်ငံသားကျွမ်းကျင်လှူသား၈သိန်းကျော်ကိုခေါ်ယူသွားဖို့ပြင်ဆင်နေပါတယ်ဒီထဲမှာကဏ္ဍတချို့အတွက်မြန်မာနိုင်ငံသားတွေကိုခေါ်ယူလာဖို့ရှိပြီးလုပ်ငန်းကျွမ်းကျင်မှုနဲ့အလုပ်ကံအမျိုးအစားတွေကိုကြိုတင်လေ့လာပြင်ဆင်ပြီးမှလာရောက်ကြဖို့ဂျပန်ရောက်မြန်မာနိုင်ငံသားများအဖွဲ့ကအကြံပြုထားပါတယ်ရန်ကုန်ကသတင်းပေးပို့ထားတာကိုတော့မန်းရင်ချင်းနိုင်တင်ဆက်ထားပါတယ
်ဂျပန်နိုင်ငံတွင်ဆောက်လုပ်ရေး၊ကုန်ထုတ်လုပ်ငန်း၊လေယာဉ်စိုက်ပျိုးရေးနဲ့ကျန်းမာရေးဆောင်ရှားမှုလုပ်ငန်းတွေမှာပြည်ပကအလုပ်သမားတွေကိုဖြည့်တင်းဖို့စဉ်းစားနေကြောင်းဂျပန်အစိုးရတာဝန်ရှိသူတွေကမကြသေးခင်ကပြောပါတယ်။လုပ်သားပြက်လက်မှုမရှိအောင်ကျွမ်းကျင်အလုပ်သမားခေါ်ယူတာကိုဂျပန်နိုင်ငံကအခုနှစ်ထဲမှာနှစ်ဆမြင့်တင်သွားဖို့ရှိနေပြီးဒီနှစ်ကစလို့9နှစ်အတွင်းပြည်ပအလုပ်သမား10သိန်းကျော်ခေါ်ဖို့စီစဉ်နေတာပါ။ဒီတဲကမှဆောက်လုပ်ရေးလုပ်ငန်းအပါအဝင်တချို့ကဏ္ဍတွေအတွက်မြန်မာလုပ်သားတွေကိုလည်းခေါ်ယူဖို့ရှိကြောင်းမြန်မာပြည်ပအလုပ်ကံရှာဖွေရေးအေဂျင်စီတချို့က VOA ကိုပြောပါတယ်ဒီပကျွမ်းကျင်လုပ်သားတွေထဲမှာလုံအားခတတ်တာတဲ့မြန်မာနိုင်ငံသားတွေကိုခေါ်ယူဖို့ဂျပန်ဘက်ကစိတ်ဝင်စားကြောင်းပြည်ထောင်စုမြန်မာနိုင်ငံသားများအသင်းဂျပန်ရဲ့ဥက္ကဋ္ဌဦးတန်းဆွေက VOA ကိုပြောပါတယ်ဒါပေမဲ့ဂျပန်အလုပ်ရှင်တွေကမြန်မာအလုပ်သမားတွေနဲ့ဆက်ဆံတဲ့နေရာမှာတော့ပြဿနာတချို့ရှိနေပါတယ်။မြန်မာအေဂျင့်တွေဂျပန်အလုပ်ရှင်တွေဂျားပွဲစားတွေဂျားမှာသဘောထားကွဲလွဲမှုတွေဖြစ်လို့ရှိပါတယ်။ပြီးတော့မြန်မာအလုပ်သမားအများစုဟာလုပ်ငန်းသဘောကိုတေချာမလေ့လာပဲဂျပန်ကိုရောက်လာပြီးလုပ်ငန်းဝင်အစီအမပြေတော့မှအလုပ်ပြောင်းတာတိမ်းရှောင်တာတွေလုပ်လို့ရှိကြောင်းဦးတန်းဆွေကအခုလိုပြောပါတယ်။
ဒါကလည်းလို့ရှိရင်လည်းမာဒီပါလာတယ်။ဒါမှမဟုတ်ရသားရဲ့ဒီကျွမ်းကျင်လုပ်တာတဲ့ဒီကြောင်လာတဲ့သူတွေ90ရာခိုင်နှုန်းကသူလုပ်ခွင့်ရတယ်ဘယ်လိုမှမဟုတ်ရဘူး။ဆက်ပြီးတော့ဘုရားနိုင်ငံနိုင်ငံရေးခြေလေးပေါ်မှာမူတည်ပြီးတော့ပြေးရတယ်ခေသေးကြီးဖြစ်အောင်။အဲ့ဒါကိုလျှောက်တဲ့သူက90ရာခိုင်နှုန်းဖြစ်နေတယ်ဆိုပြီးတော့တန်းမှာစော်လေးကိုကြီးနေတယ်ကိုပါလာတယ်။အဲ့ဒီလိုဖြစ်တဲ့ခါကျတော့ဒါရဲ့သူ့ဂျပန်လူတွေသုံးသက်ချက်ကတော့ဒီနိုင်ငံရေးခြေလေးပေါ်မှာမူတည်ပြီးတော့ပြေးရတယ်ဖြစ်အောင်။လွဲလို့ကလုတာပဲဆိုပြီးတော့ဂျပန်ကတော့ဆက်တည်ရလို့တစ်ဖက်ကလည်းဒီကျွမ်းကျင်လူကဒီလူအချက်တွေမှာဒီတကယ်တမ်းဟိုဒီကိစ္စတွေအလုံးဖြစ်တဲ့အခါကျတော့ကျွန်တော်တို့ရှားတာပေါ့ဒီအင်ဒိုနီးရှားလူသားတွေစေဖို့တော့ရှိတယ်ဆိုပြီးတော့ရွှေတော်မှာပေါ့ဒီတိုက်တွန်းနေကြတာ
မြန်မာနိုင်ငံသားတွေအနေနဲ့ပြည်ထောင်စုမြန်မာနိုင်ငံသားများအသင်းမြန်မာနိုင်ငံအလုပ်သမားသမဂ္ဂလူအဖွဲ့တွေကိုဆက်သွယ်ပြီးလုပ်ငန်းသဘာဝနဲ့စီမံစည်းကမ်းတွေကိုကြိုတင်မေးမြန်းစုံစမ်းတင်ကြောင်းသူကပြောပါရစေ။ဂျပန်ရောက်မှလုပ်ငန်းခွင်ကနေထွက်ပြေးတိမ်းရှောင်တာဟာနောက်လာမယ့်အလုပ်သမားတွေကိုထိခိုက်နိုင်ကြောင်းဂျပန်ရောက်မြန်မာအဖွဲ့အစည်းတွေကပြောပါရစေ။လက်ရှိစစ်ကောင်စီရဲ့ဂျပန်နိုင်ငံတိုကျိုအခြေစိုက်မြန်မာတန်ယုံကတော့ဂျပန်နိုင်ငံကိုတွားရောက်မယ့်မြန်မာနိုင်ငံသားတွေအတွက်နိုင်ငံသားရေးဝန်ကြီးဌာနကတစင်ပေးပို့လာတဲ့အလုပ်ကန်လန်းစာဒမန်းလက်တာတွေကိုစီစစ်ဆောင်ရွက်ပေးနေတယ်ဆိုတာကိုအောက်တိုဘာလ15ရက်နေ့နေဆွဲနဲ့သတင်းထုတ်ပြန်ထားပါတယ်ဂျပန်နိုင်ငံမှာရှိတဲ့အလုပ်သမားကြီးကြပ်ရေးကုမ္ပဏီနဲ့အလုပ်ခေါ်ယူတဲ့စက်ရုံကုမ္ပဏီတွေဂျပန်နိုင်ငံမှာတည်ယဝင်တည်ထောင်ခြင်းရှိမရှိစာရွက်စာရင်းအထောက်အထားတွေကိုစီစစ်ပြီးစီစစ်တွေ့ရှိချက်များသဘောထားမှတ်ချက်များကိုနိုင်ငံခြားရေးဝန်ကြီးဌာနကတစင်အလုပ်သမားဝန်ကြီးဌာနကိုပြန်လည်ပေးပို့နေပါတယ်ဆိုတာကိုသတင်းထုတ်ပြန်ထားပါတယ်မြန်မာအဖွဲ့အစည်းတွေရဲ့စီးရင်အရဂျပန်မှာအလုပ်လုပ်ကြောင်းတက်နေတဲ့မြန်မာနိုင်ငံသားအရေးအတွက်က8000ကျော်ရှိပါတယ်။လက်ရှိလဲဘိုးဘွားဆောက်ရှောက်ရေးဆောက်လုပ်ရေးစိုက်ပျိုးရေးနဲ့ဟိုတယ်လုပ်ငန်းတွေအတွက်မြန်မာနိုင်ငံသားတွေကိုဂျပန်အလုပ်ရှင်တွေကခေါ်ယူဖို့ရှိနေပါတယ
်။ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနာဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web site ရမှာ application ရယူနိုင်ပါတယ်เนาะ view american တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်
VOA ရဲ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။အမေရိကန်ရွေးကောက်ပွဲသတင်းမပြောခင်အခုတော့နိုင်ငံတကာစီးပွားရေးသတင်းတစ်ပုဒ်ကိုတင်ပြခြင်းပါတယ်။တရုတ်လက်စစ်ကားတွေဟာတရုတ်အစိုးရရဲ့ထောက်ပံ့မှုတွေမတရားရနေတယ်လို့ပြောဆိုပြီးဒီလက်စစ်ကားတွေအပေါ်မှာသွင်းကုန်ကွန်တိုးမြင့်ဖို့ပြီးခဲ့တဲ့တောက်ကြန်လေးကဥရောပသမဂ္ဂ EU ကမဲခွဲဆုံးဖြတ်လိုက်ပါတယ်။ဒီတရုတ်ကဒါကိုလက်တော့ပြန်မာကိုလည်း EU ကပြင်ဆင်ထားပါတယ်။တရုတ်အနေနဲ့ဒီလုပ်ရက်ကိုထောက်ခံခဲ့တဲ့ EU တနိုင်ငံချင်းစီကိုပြစ်မှတ်ထားနိုင်တဲ့အကြောင်း Henry Richwell သတင်းပေးပို့ထားပါတယ်။ကိုငိမ့်ချန်းကတင်ပြมาဖြစ်ပါတယ
်။ဒီအချိန်မှာပြင်သစ်နိုင်ငံအနောက်တောင်ပိုင်းမှာကောညက်အရက်စပြက်ခင်းတွေအောင်မြင်မြင်ရိတ်သိမ်းနိုင်ခဲ့တာပါ။ဒါပေမဲ့လည်းဒါကိုအောင်မြင်မှုအဖြစ်ဆင်နွှဲဖို့ဝင်လေးနေကြပါတယ်။ဒီကောညက်အရက်တွေအားလုံးရဲ့သုံးပုံတစ်ပုံကျော်ကိုတရုတ်ပြည်ကိုတင်ပို့တာပါ။ EU ကတရုတ်လက်စစ်ကားတွေအပေါ်မြင့်အပြီးမှာသူတို့စိုးရိမ်နေတာကသူတို့ဟာတရုတ်ရဲ့လက်တုံပြံမဲ့ပြစ်မှတ်ဖြစ်လာမှာကိုပါအန်တိုနီဘန်းကကောညက်အရက်ထုတ်လုပ်သူများတက်မကရဲ့ဥက္ကဋ္ဌပ
ါ et se voir potentiellement demain impliqué
မနေ့ပြန်ချက်ချင်းဆိုသူတို့ကျွန်တော်တို့ကိုသွင်းကုန်ကွန်400ခန်းတို့တွန်းပြင်လိုက်ဖို့ရှိနေတယ်လို့တည်ထားတာကြောင့်ဒီဈေးကွက်ပျောက်သွားဖို့လားလားရှိပါတယ
်ပြင်သစ်ဟာ EU အဖွဲ့ဝင်နိုင်ငံတွေထဲမှာတရုတ်လက်စစ်ကားအပေါ်သွင်းကုန်ကွန်ချမှတ်ဖို့ပြင်းပြင်းထန်ထန်တိုက်တွန်းခဲ့တာပါတရုတ်ကဒီလုပ်ငန်းတွေကိုအစိုးရအထောက်ပံ့မတရားပေးထားတယ်လို့တနှစ်အကြာ EU ကစုံစမ်းစစ်ဆေးပြီးအခုလိုဖြစ်လာတာပါသူတို့ပို့ရမယ့်ကုန်တွေစည်းခံလိုက်ရတာပဲလို့ကောညက်အရက်ထုတ်လုပ်သူများအသင်းဥက္ကဋ္ဌကပြောပါတယ
် Quand la France met en avant une politique
ဒီမူဝါဒချမှတ်ဖို့ပြင်သစ်ကဥဆောင်ခဲ့တာကြောင့်သူတို့ပြင်သစ်နဲ့ဒီသန့်ဆိုင်တဲ့ကုန်ပစ္စည်းကိုပြင်မှတ်ထားမှာပ
ါ EU ရဲ့အကြီးဆုံးစီးပွားရေးဂျာမနီကတော့ဒါကိုကန့်ကွက်ခဲ့ပါတယ်ဂျာမန်ကားထုတ်လုပ်သူတွေကတရုတ်လက်တုံပြန်မှာကိုစိုးရိမ်တာပါဂျာမန်ကားထုတ်လုပ်သူများအသင်းဥက္ကဋ္ဌဟီလ်ဒီဂက်မူလာက
တရုတ်ကဉာဏ်ခံစုံ900
အခုလက်ရှိဆုံးဖြတ်ချက်ကြောင့်ကုန်သွယ်ရေးပြိပခတ်အစ်တွေဖြစ်ပေါ်စေနိုင်ပြီးအကုန်လုံးကာကွယ်ရေးမူဝါဒချမှတ်ဖို့ဖြစ်လာစေမှာပါ
တရုတ်ကလည်းဥရောပနိုင်ငံတွေရဲ့ဝက်သားနဲ့နိုးထွက်ကုန်ပစ္စည်းတွေကိုစုံစမ်းစစ်ဆေးနေပါပြီဒါပေမဲ့လည်းတရုတ်နဲ့ EU နှစ်ဖွဲ့စလုံးကနှစ်ဦးနှစ်ဖက်ကြေလည်စေဖို့ညှိနှိုင်းတာတွေဆက်လုပ်နေတယ်လို့ပြောပါတယ်
Ultimately, the EU market provides the opportunity.
EU ဈေးကွက်ကတရုတ်ကတင်ပို့တဲ့လျှက်စစ်ကားတွေအတွက်ဈေးကွက်ကြီးတစ်ခုပါ။တရုတ်က EU ကိုလိုသလို EU ကလည်းတရုတ်ကိုလိုအပ်ပါတယ်။ဒါကြောင့်တိတ်မပြင်းထန်တဲ့တုံ့ပြန်မှုမျိုး၊ရင်းနှီးတဲ့တုံ့ပြန်မှုမျိုးမြင်ရမယ်လို့ထင်ပါတယ်
။ EU တွင်းကုန်ကွန်ကြောင့်လူ14သန်းကိုအလုပ်ပေးထားတဲ့ဥရောပကားလုပ်ငန်းတွေကိုကာကွယ်ပေးနိုင်မယ်လို့ EU ဘက်ကပြောဆိုထားပါတယ်။နောက်ပြီးဒီအခွန်တွေဟာကမ္ဘာကုန်သွယ်ရေးအဖွဲ့WTO စည်းကမ်းတွေကိုမချိုးဖောက်ဘူးလို့လည်း EU ကယုံကြည်ပါတယ
် tariffs are very
သွေးကောင်ခွန်ကိုကုမ္ပဏီအလိုက်အစိုးရအထောက်ပံ့ရတဲ့အဆင့်ပေါ်မူတည်ပြီးတော့ချထားတာပါဒါကြောင့်ကျွန်မနားလည်သလောက်ကတော့ဒီသွေးကောင်ခွန်တွေဟာကမ္ဘာကုန်သွယ်ရေးအဖွဲ့ WTO အဖွဲ့စည်းကမ်းတွေနဲ့ကိုက်ညီတယ်လို့ထင်ပါတယ
် American ကလည်းတရုတ်လက်စစ်ကားတွေအပေါ်မေလတုန်းကတော့တန်ဖိုးရဲ့တဆကောက်မယ်လို့ကြေညာထားပြီးတဲ့နောက်အောက်ဂုတ်လမှာပဲတန်ဖိုးရဲ့လေးဆကောက်မယ်လို့ကြေညာခဲ့ပါတယ်ကနေဒါကလည်းဒီနှုံးအတိုင်းအော်တိုဘာလကစကောက်မှာဖြစ်ပြီးတက်တူတချို့ပေါ်မှာလည်းသွင်းကုန်ခွန်ကောက်မှာပါတရုတ်အနေနဲ့ကနေဒါရဲ့လှုပ်ဆောင်ချက်ကိုကမ္ဘာကုန်သွယ်ရေးအဖွဲ့ WTO မှာတိုင်ကြားထားပါတယ်ခင်ဗျာ
တရုတ်ရဲ့လက်စစ်ကားတွေနဲ့ပတ်သက်ပြီးတော့ဒီသွင်းကုန်ခွန်ပြဿနာတက်နေတဲ့အကြောင်းကိုငြိမ်းချမ်းပြောပြသွားတာဖြစ်ပါတယ်အခုတော့အမေရိကန်ရွေးကောက်ပွဲဆိုင်ရာသတင်းတစ်ပုဒ်ကိုလည်းတင်ပြခြင်းပါတယ်အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့သတင်းရပိုင်းပဲလူရောတဲ့အချိန်မှာပဲရွေးကောက်ပွဲအနိုင်ရရေးအကျိတ်နယ်ရှင်ပြန်ကြတဲ့ပြည်နယ်တွေထဲမှာအရီဇိုနာပြည်နယ်လည်းတစ်ခုအပါအဝင်ဖြစ်ပါတယ်သမ္မတကောင်းနေဖြစ်ကြတဲ့ဒုသမ္မတကမလာဟဲရစ်နဲ့သမ္မတဟောင်းဒိုနယ်ထရမ့်တို့သမ္မတဖြစ်လာဖို့အဆုံးဖြတ်ပေးရမှာလဲအနောက်တောင်ပိုင်းပြည်နယ်ဖြစ်တဲ့အရီဇိုနာမှာအနိုင်ရဖို့ကလည်းအဓိကကျလာပါတယ်ဒီရွေးကောက်ပွဲမှာလူဝင်မှုကြီးကြပ်ရေးကိစ္စကဘယ်လောက်ထိလွှမ်းမိုးထားပါသလဲအရီဇိုနာပြည်နယ်ကမဲဆန္ဒရှင်တွေကိုကိုယ်တိုင်တွားရောက်မေးမြန်းထားတဲ့ VOA သတင်းတောက်အိုင်လီနာဘောရိုစ်ရဲ့သတင်းပေးပို့ချက်ကိုမက်ကင်ဖြူတွေကတင်ပြထားပါတယ
်သူသမရကမလာဟဲရစ်စာဒီမိုကရက်တစ်ပါတီသမရလောင်းအဖြစ်တရားဝင်ရွေးချယ်ခံခဲ့ရပြီးတဲ့နောက်ပိုင်းမက္ဆီကိုနဲ့အမေရိကန်နယ်စပ်ကိုပြီးခဲ့တဲ့လကတွားရောက်ခဲ့ပါတယ် အရီဇိုနာပြည်နယ်ဒေါက်ကလပ်မြို့ကနေဆက်တိုင်းနေရာအထိသွားခဲ့ပြီးအဲ့နောက်ဒေါက်ကလပ်မြို့ကလူလူမဲဆွဲပွဲမှာလည်းနေဆက်လုံခြုံရေးကိုတေချာတင်းကျပ်ကင်တွယ်သွားမယ်အကြောင်းနဲ့အချိန်ထဲမှာလည်းတရဝင်းရွှေ့ပြောင်းနေထိုင်လာသူတွေကိုပုံမကောင်းကောင်းမွန်မွန်လက်ခံနိုင်အောင်လုပ်ရလိမ့်မယ်လို့ပြောကြားခဲ့ပါတယ်
And so we must reform our immigration system to ensure
လူသားစံမီတိုင်းပြည်ကိုပုံမိုခိုင်မာအားကောင်းစေမယ့်စီမင်းစည်းကမ်းနဲ့အညီစနစ်တကျကင်တွယ်လဲပတ်နိုင်မယ့်လူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲမှုတွေလုပ်ရပါမယ်
။အရီဇိုနာပြည်နယ်ကမဲဆန္ဒရှင်တချို့ကတော့တရားမဝင်ဝင်ရောက်မှုတွေကိုပုံမိုတင်းကျပ်မယ်လို့ကတိပြုထားတဲ့သမ္မတဟောင်းဒေါ်နယ်ထရန့်ကိုပဲမဲပေးမဲ့ကြောင်းပြောဆိုကြပါတယ်။
I have no problem with legal immigration.
တရားဝင်ဝင်လာတာမျိုးတွေကတော့ကျမတို့ဘာပြဿနာမှမရှိပါဘူး။ဒါပေမဲ့ခိုးဝင်လာတာတွေကတော့မတရားတလို့အနေရလဲများပါတယ
်။ဒီအရီဇိုနာပြည်နယ်မှာမဲပေးဖို့ဆင်းသွင်းထားသူဦးရေက4.3%ရှိပါတယ်။ဒီထဲမှာ35ရာခိုင်နှုန်းက Republican တွေဖြစ်ပြီး29ရာခိုင်နှုန်းက Democrat တွေအဖြစ်ဆင်းရဲပေးထားသူတွေပါ။ကျန်တဲ့34ရာခိုင်နှုန်းကတော့ဘယ်နိုင်ငံရေးပါတီနဲ့မှချိတ်ဆက်မထားတဲ့တီးခြားလွတ်လပ်သူတွေဆင်းမှာရှိပါတယ်။တက်စကန်မြို့မှာရှိတဲ့နိုင်ငံသားများအတွက်တန့်ရှင်းသောရွေးကောက်ပွဲကော်မရှင် Citizens Clean Elections Commission ရဲ့ဥက္ကဋ္ဌလည်းဖြစ်ဘဲပါတီဝင်အဖြစ်မှလည်းခံယူမထားတဲ့ Mark Kimball ကအခုလိုပြောပါတယ
် So the independent share of the voter
Arizona ပြည်နယ်မှာတိကျလွတ်လပ်တဲ့မဲဆန္ဒရှင်စည်းကတကယ်ပဲပိုများလာပါတယ
်လူဝင်မှုကြီးကြပ်ရေးကလူတိုင်းအတွက်ထိတ်တန့်စဉ်းစားချက်တော့မဟုတ်ပါဘူးလို့လည်းသူကပြောပါတယ
် Republicans are far more likely to say the major issue is immigration
Republican တွေကလူမှုကြီးကြပ်ရေးကိုအဓိကအကြောင်းအရာဖြစ်ပြောတတ်ကြပြီးတော့ Democrat တွေကတော့ဒေသဖြတ်ချခွင့်ကိုအဓိကထားပြောလို့ရှိပါတယ်။ဒီကြလွတ်လပ်တဲ့မဲဆန္ဒရှင်တွေကတော့ဒေသဖြတ်ချခွင့်ကိုပို့ပြီးတော့လေးထားတာရှိပြီးဒါကတော့လုံးဝဒီတစ်ခုတည်းဆိုတာမျိုးကြည့်တာမဟုတ်ပါဘူး
။ Arizona ပြည်နယ်ဟာ Mexico နဲ့နယ်ချင်းဆက်နေပြီး2023ခုနှစ်ကရွှေ့ပြောင်းဝင်ရောက်သူတွေစံချိန်တင်များခဲ့လို့ဒီကိစ္စကိုအဓိကဂိုင်တွယ်ခဲ့ရတဲ့ပြည်နယ်ဖြစ်တယ်လို့ပဲရွေးကောက်ပွဲအဆုံးဖြတ်ပေးရမှာလည်းအရေးပါတဲ့ပြည်နယ်ဖြစ်ပါတယ်။Harris နေဆက်ကိုသွားတဲ့အချိန် Michigan ပြည်နယ်မှာမဲဆွေနေတဲ့ Trump ကတော့နေဆက်ကိုပိတ်မဲ့အကြောင်းထက်လောင်းကတိပြုပြောဆိုခဲ့ပါတယ
် We will begin the largest deportation operation in
America တမိုင်းမှာအကြီးမားဆုံးနေရပြန်ပို့တဲ့လုပ်ငန်းစဉ်ကိုကျွန်တော်တို့ဆက်လုပ်သွားပါမယ်ဒါလို့ကိုလုပ်ရမှာပါတခြားနည်းလမ်းမရှိပါဘူ
းမဲဆန္ဒရှင်လူငယ်တအူးကတော့မိသားစုတွေကိုအချိန်ကြာကြီးခွဲမထားတဲ့လူဝင်မှုကြီးကြပ်ရေးစနစ်ဖြစ်စေချင်ပြပါတယ်
It's heartbreaking to see the old families.
We thought we'd get to be a pit dog who knew that Jake was here. Come on.
သူရဲ့အဖေက Trump ကိုထောက်ခံသူဖြစ်ပြီးအမေကတော့ Harris ကိုထောက်ခံမဲ့ပေးမယ်လို့ပြောထားတာကြောင့်သူကတော့နှစ်ဖက်စလုံးကအတန်တွေကိုနားထောင်ရတယ်လို့ပြောပါတယ်။ Daniel Gutierrez ဆိုတဲ့ဒီလူငယ်ကိုယ်တိုင်ကရောလာမယ့်သမ္မတရွေးကောက်ပွဲမှာဘယ်သူကိုမဲပေးမှာပါလဲ
။ I'm decided with the Democratic
Democratic Party ကိုမဲပေးဖို့ဆုံးဖြတ်ထားပါတယ်။
အရီဇိုနာမဲဆန္ဒရှင်တွေထဲမှာတော့လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာဘယ်သူကိုမဲပေးမလဲဆိုတာကိုဆုံးဖြတ်ထားပြီးသားသူတွေရှိတယ်လို့တချို့ကလည်းရွေးကောက်ပွဲနေ့မှာလူများများမဲထွက်ပေးနိုင်ဖို့ကိုအလေးထားနှိုးဆော်ကြပါတယ်။ဒီလိုမဲထွက်ပေးဖို့နှိုးဆော်တဲ့စီစေတာအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဂျိုးဆပ်ဂါစီယာကအခုလိုပြောပါတယ
် Whatever the issues may be, you know, we want them to be informed voters.
ဘယ်ကြောင့်ရောဖြစ်ဖြစ်ဒီအတွက်လိုအပ်တဲ့အချက်လက်တွေရပြီးတေချာဆုံးဖြတ်နိုင်တာမျိုးဖြစ်စေချင်ပါတယ်။ဘယ်သူကိုပဲမဲပေးပြီးဒါကသူတို့သဘောပါ
။ဒီလိုမဲဆန္ဒရှင်တွေရဲ့မဲတွေကပဲလာမယ့်နိုဝင်ဘာ9ရက်ရွေးကောက်ပွဲမှာဘယ်သူအနိုင်ရမလဲဆိုတာကိုအဆုံးဖြတ်ပေးမှာဖြစ်ပါတယ်ရှင်
။ View American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington Bureau ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။Radio season တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်သံ line နဲ့ကျွန်တော်တို့ VOE မြန်မာပိုင်း internet ဆိုင်မနာနောက်တော့လူမှုကွန်ရက်ဆိုင်မနာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မနာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOE Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOE မြန်မာညချမ်း Radio အစီအစဉ်ကိုည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10နာရီကနေ17နာရီထိခုနပြောသွားတဲ့မီတာလိုင်းအလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOE မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။View American အသံရုပ်သံစီစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOE ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOE American အသံရဲ့မြန်မာပြည်ဗိုလ်တူးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9:00နာရီထိ VOA ရဲ့ website, Facebook, YouTube စာမျက်နှာတို့ကပါဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနဲ့ဝက်အတွင်းမှာတော့ပတ်စင်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိတဲ့အထက်အရင်ဦးဆုံးတော့မြေကြီးဩဇာအစီအစဉ်ဖြစ်ပါတယ်အညာမြေကထနောင်းပင်တွေမြို့ပြုတ်မဲ့အန္တရာယ်အကြောင်းကိုဆွေးနွေးထားပါတယ်မြန်မာနိုင်ငံအညာဒေသရဲ့ဌာနေမျိုးရင်းအရေးအယအလေးကျအပင်ကြီးတွေဖြစ်တဲ့ထနောင်းပင်တွေကိုအခုအခါမှာပင်စည်အခောက်တွေကိုခွာယူရောင်းချတာတွေရှိနေတဲ့အတွက်တင်းသက်သလိုဖြစ်သွားပြီးအပင်တွေတည်ဆုံမျိုးတုံးကုန်မကိုစိုးရင်လာကြပါတယ်ဒီအကြောင်းကိုခင်မောင်စိုးမင်းကဒီတပတ်မြေကြီးဩဇာအစီအစဉ်ကနေတင်ဆက်ထားပါတယ်ခင်ဗျာ
အကြီးကြီးပင်ကြီးမျိုးဖြစ်တဲ့ထနောင်းပင်တွေဟာအညာဒေသမှာတမာပင်မကြီးပင်ကုတ်ကုတ်ပင်တွေလောက်မပေါ်များပေမဲ့နေရာတိုင်းမှာအနှဲငယ်စီတော့ပေါက်ရောက်ကြတာတွေ့ရပါတယ်နွေထနောင်းဆောင်းမကြီးမိုးစရလူတောင်အရက်စာကျိုးလေးနဲ့ခေါ်ကြလေရှိပြီးပူပြင်းတဲ့နွေရာသီမှာနေပြောင်းမထိုးအောင်တစ်ကိုင်းတစ်ရွက်တွေကထီမိုးတလူအုပ်ဆောင်ပေးထားပါတယ်နွေရာသီမှာအပင်တော်တော်များများအရွက်ကျွေလေးရှိပေမဲ့ထနောင်းပင်ကတော့အရွက်နုစိမ့်စိမ့်လေးတွေနဲ့ကြံ့ရစ်နေပါတယ်ဒါကြောင့်ကျေးရွာတော်တော်များများမှာထနောင်းပင်ခြေရင်းပတ်လည်မှာဝါကုတ်ပြည့်အဝိုင်းလေးတွေထိုးထားပြီးနေ့လယ်နေခင်းအပူချိန်ပြင်းချိန်ရက်ရွာလူကြီးတွေကရက်ရဲရွာရေးဆွေးနွေးကြလေရှိပါတယ်။မုံရွာနယ်တစ်ပိုက်အပါဝင်အထက်အညာဒေသတချို့မှာထနောင်းရွက်နုထနောင်းဘူးတို့ကိုအတုတ်တုတ်စားကြတဲ့ဒလေရှိကြပါတယ်။ထနောင်းပင်ရဲ့ထူးခြားချက်ကစိုက်လို့ပြိုးလို့မလွယ်ဘူးပဲအသီးကိုစိတ်စားနွားစားမစင်စွရမှအပင်ပြန်ပေါက်ကြတာဖြစ်ပါတယ်။အခုတော့အဲ့ဒီလိုပေါ်ပေါ်များများမဟုတ်ကြပါပဲအညာဒေသမှာသာပေါက်လေရှိတဲ့ထနောင်းပင်တွေကိုပင်စည်အခောက်ခွာရောင်းဝယ်နေကြတဲ့အတွက်အပင်တွေကွယ်ပြောက်ကုန်မှာကိုစိုးရင်ရတဲ့အခြေအနေနဲ့ကြုံတွေ့နေကြရပါပြီ။တရင်နယ်လုပ်ငန်းမှာတွင်တွင်ကျကျအသုံးပြုကြတာ၊တစ်ခေါက်ဆိုးဆေးပြုလုပ်ကြတာ၊တောရက်ချက်ရမှာအသုံးပြုကြတာအပါအဝင်တချို့လက်မှုအသုံးဆောင်တွေမှာအခောက်ကိုကျူချက်အစေးရဖို့အတွက်ထနောင်းကောက်ကိုအသုံးပြုကြတာတွေ့ရပါတယ်။ထနောင်းကောက်ကိုပင်စီပတ်လည်အပြည့်ခွာလိုက်ရင်သင်းသက်သလိုဖြစ်ပြီးတဖြည်းဖြည်းနဲ့အပင်သေးသွားပါတယ်။အဲ့ဒီလိုမဟုတ်ဘဲတချမ်းမဲ့ခွာတာဖြစ်ဖြစ်အကန့်လိုက်ခွာတာဖြစ်ဖြစ်အပင်ရဲ့ဖြစ်စဉ်ကိုထိကိုက်ပြီးတက်တန်းပြေမရှင်သာနိုင်ပဲတဖြည်းဖြည်းနဲ့၆တွေလာကတက်တန်းတူတူနဲ့သေဆုံးသွားနိုင်ပါတယ်အဲ့ဒီလိုအရေးရာနှစ်ရှည်ပင်ကြီးဖြစ်တဲ့ထနောင်းကောက်ကိုခွာရောင်းချကြပြီမဲ့လဲဈေးကောင်းရလာတာတော့မဟုတ်ပါဘူးတပိဒါကိုအခုကာလပေါက်ဈေးတထောင်တော့မကျော်ပါဘူးတပင်ကိုအခောက်ခွာရင်အလွန်ဆုံးရမှခန့်မှန်း၅ပိဒါ၆ပိဒါတဲ့မကျော်ပါဘူးအဲ့ဒီလောက်တန်ဖိုးနဲ့ထနောင်းပင်တွေဟာအဖြစ်ဆိုးနဲ့ကြုံတွေ့လာရပါပြီဒါကြောင့်ဒေသခံတွေကရောသက်ဆိုင်ရာတွေကရောအများဆုံးကာကွယ်ကြဖို့လိုအပ်ပါတယ်လို့အရင်ကမြေလက်ဒေသမှာအခြေစိုက်ပြီးသစ်ပင်စိုက်ပျိုးရေးနဲ့ပရဟိတလုပ်ငန်းလုပ်ကိုင်နေကြတဲ့ကျေးလက်မြေပရဟိတအဖွဲ့ရဲ့ဦးဆောင်သူတဦးဖြစ်တဲ့ကိုဇော်မင်းထိုက်ကအခုလိုပြောပါတယ်
တကပါလုံးနဲ့ရှင်ရင်တောင်မှပဲဒီမြန်မာနိုင်ငံအလဲပိုင်းကဒီမကွေးတိုင်းကဥမာမင်းဘူးတို့ပါလို့ဆိုလို့ရှိရင်ဒီရန်တန်းချောင်း6တို့ဆိုလို့ရှိရင်နှစ်စဉ်အင်မတန်မှအပူချိန်မြင့်မာတယ်ကျွန်တော်တို့အညာဒေတာမှဆိုလို့ရှိရင်ဒီထမ်းမင်တို့မကြီးပင်တို့လောက်မများပေမဲ့လို့ဒီထနောင်းပင်ဟာလည်းအင်မတန်မှကိုအရေးပါပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့နွားချောင်းသားတွေစိတ်ချောင်းသားတွေနောက်ခရီးတစ်ခုနဲ့တစ်ခုကြေးရွာတေးရွာနဲ့တေးရွာမြို့တွေကပြန်လာလို့ရှိရင်ဒီထနောင်းပင်လေးတွေရဲ့အောက်မှာနေလိုက်မယ်ဆိုလို့ရှိရင်တကယ်ရှင်အရေးရပြီးရောပေါ့နော်ရှင်ထဲမှာအေးမြစေပါတယ်လက်ရှိလူတွေကဆင်းရဲကြက်တဲတာတော့မှန်ပါတယ်ဒါပေမဲ့ကျွန်တော်တို့ဒီအခြားဥပမာအားဖြင့်ဒီထနောင်းကောက်ခွန်မဲ့မိသားစုရဲ့ဝင်ကြီးကိုဒါဟိုတစ်ဖက်တစ်လမ်းနေပြီးတော့လဲဥမာရှာလို့ရပါတယ်ဘယ်လိုနည်းနဲ့ရှာလို့ရလဲဆိုအညာဒေတာမှာဥမာနောက်ဆုံးတမာရွက်ခုပြီးတော့တမာရွက်ပြုတ်ပြီးတော့ရောင်းလို့ရတယ်နောက်တစ်ခုကကျွန်တော်တို့ဒီဘဲနွာတာတွေမြေဘဲလိုက်နွာတာတွေအခြားလုပ်ငန်းဥမာနောက်ချီပေါက်တာတွေနောက်နွားချီကောက်တာတွေဒီလိုနည်းလမ်းနဲ့လဲပြန်ရှာလို့ရပါတယ်ပေါ့နော်စာဝတ်နေရကြက်တဲခဲ့မယ်ဆိုရင်တောင်မှပဲဒီလိုအရေးရတဲ့အပေမျိုးကိုကိုကိုတိုင်းကိုလက်နဲ့တတ်ပြတဲ့ဟာမျိုးမဖြစ်စေချင်ပါဘူးအခုလက်ရှိမှာကလူတော်တော်များများကဒီထနောင်းပင်တွေကို အခောက်တွေခွာတယ်အခွင့်တွေခွာတယ်ဒီလိုခွာလိုက်လို့ရှိရင်ဒီတစ်ပင်တစ်ပင်ကသေသွားမယ်ပေါ့နော်တစ်ပင်အခောက်ခွာတာတွေကအင်မတန်မှကိုအရေးကြီးတယ်သူတို့ရဲ့အမြင်တော့အခောက်လို့ပြောပေမဲ့လို့အပင်တစ်ပင်လုံးကကြာရင်သေသွားတာဖြစ်တဲ့အတွက်ဒီတဘာဝပတ်ဝန်းကျင်ရှုထောင့်အရာကြည့်မယ်ဆိုရင်လို့ရှိရင်တစ်ခောက်တွေခွာတာကိုတားမြစ်ရမယ်ဒီတစ်တော်ဥတွေအရာပြစ်မှုအလိုက်ကိုထောင်ချတာတွေအထိလောက်တဲ့လို့မြင်ပါတယ်ဗျ
အခုအခါထထောင်းပင်အများဆုံးအခွန်ခွာခံရတဲ့နေရာတွေဟာမကွေးတိုင်းအတွင်းမှာဖြစ်ကြပါတယ်ဝယ်တဲ့သူကလည်းပျောင်ပျောင်တင်းတင်းဝယ်ယူနေကြသလိုအခောက်ခွာရောင်းသူတွေကလည်းပျောင်ပျောင်တင်းတင်းခွာယူနေကြပါတယ်တစ်တော်ဌာနကနေကျေးရွာအုပ်စုတချို့မှာအရက်သားတွေကခန့်အပ်ထားတဲ့တောကောင်းဆိုတာရှိပေမဲ့အခုလိုတစ်ခောက်ခွာတာကိုအရေးယူတာတွေမလုပ်ဘဲထင်းကုတ်တစ်ခုတ်တာတွေကိုပဲအရေးယူတာတွေရှိတယ်လို့ဆိုပါတယ်နောက်တစ်ခါခေတ်ကာလအချိန်ဤဥပဒေစိုးမိုးမှုကိုကြက်ကြက်မက်မက်မလုပ်ရတဲ့အတွက်ထနှောင်းကောက်ခွာတာကိုသက်ဆိုင်ရာတည်တော်ဌာနကလည်းကွင်းစင်းစစ်ဆေးတာမလုပ်ရပါဘူးတကယ်တော့ထနှောင်းမေဟာမြန်မာနိုင်ငံမှာရှေးအကြဆုံးအညာဒေသစစ်စစ်မျိုးရင်းတစ်ပင်တစ်ခုဖြစ်တယ်ဆိုတာရှေးစာဆိုတွေရဲ့ရာသီဘွဲကြပြားတွေထဲမှာထဲသွင်းဆက်ဆိုတာကိုကြည်ချင်းအားဖြင့်သိရှိနိုင်ပါတယ်အဲ့ဒီလိုဒေတာမျိုးရင်းတစ်ပင်ဖြစ်တဲ့အတွက်ဒေတာမျိုးရင်းချင်းငယ်တာဒကာတွေကလည်းနားခိုအိတ်တန်းတက်လေရှိတဲ့အပင်မျိုးဖြစ်ပါတယ်အထူးသဖြင့်စူးထက်တဲ့အပင်ဖြစ်တဲ့အတွက်ချင်းငယ်တွေကညအခါအပင်မော်တက်ဖမ်းယူစားတောက်တက်တဲ့မွေးသရွာတွေအလွယ်တကူတက်ဖို့ခက်ခဲတဲ့အတွက်လည်းချင်းငယ်ဒီအတွက်အိတ်တန်းလို့အတိုက်ဖွဲ့တာအများဆုံးတစ်ပင်တစ်ပင်ဖြစ်ပါတယ်ဒါကြောင့်ထနှောင်းမေဟာအညာဒေသရဲ့ဂေဟဗီရစနစ်ကိုထိမ့်သိမ်းထားတဲ့ဒေသမျိုးရင်းအပင်ဖြစ်တဲ့အတွက်ဆက်လက်ထိမ့်သိမ်းဖို့လိုအပ်တယ်လို့မြေလက်ဒေသကတဘာဝပတ်ဝန်းကျင်အရေးပညာပေးဆောင်ရွက်နေသူတဦးကပြောပါတယ
်ဒီဒေသမျိုးရင်းတွေကတော့ကျွန်တော်တို့ထိမ့်သိမ်းရမယ်တယ်မှာပါတာပေါ့နော်ထနှောင်းမေတွေကိုခောက်ခွာရောင်းတာတို့ပါလို့ဆိုလို့ရှိရင်လည်းကျွန်တော်တို့အစီအမရှိတဲ့အပူပိုင်းဒေသရဲ့ဒါမျိုးစိတ်တစ်ခုပဲလေဒါအခုလိုကာလမှာအရေးကြီးနဲ့ထိမ့်သိမ်းဖို့လိုအပ်တယ်ဆိုတော့ဒီထနှောင်းနဲ့ပတ်သက်ပြီးတော့အဲတခြားလူတွေတွေမဟုတ်ဘူးသတိဆန်နေနောက်ဒီပတ်ဝန်းကျင်ကြီးတစ်ခုလုံးတစ်ပတ်ပေးနေတဲ့ဆိုတဲ့ဟာမျိုးပေါ့နော်ဟိုအဲ့လိုအသီးစိတ်လေးနဲ့ကိုယ်အနီးနားမှာရှိတဲ့ဥစ္စာတွေကိုကာကွယ်နိုင်မယ်ဆိုလို့ရှိရင်တော့ဒါထိအောင်မယ်လို့မြင်ပါတယ်ကျင်းငတ်ဒီရဲ့သူတို့ရှင်သန်မှုပုံစံမှာဆိုလို့ရှိရင်ထနှောင်းကနွေရာသီမှာတော်တော်လေးကိုအေးမြမှုကိုပေးတယ်ဆိုတဲ့အနေထားမှာရှိတယ်ပေါ့လေတော်တော်များများကစာဘူးလောင်းလိုဟာမျိုးတွေထနှောင်းမှာတိုက်ခွေတဲ့တွေ့ရနောက်တခြားပုံချွဲလိုဘုကလုံလိုဟာမျိုးတွေလည်းတွေ့ရတယ်ပေါ့လေထနှောင်းရဲ့ရှိနေတဲ့ရွက်အနေထားသူစိတ်စိတ်လေးနဲ့အကုန်လုံးကိုလုံအောင်ကာထားတဲ့ပုံစံမျိုးဖြစ်နေတော့နေအောင်ကြည်ရတော့လည်းကောင်းလေတိုက်တယ်ဆိုလို့ရှိရင်လည်းသူ့ရဲ့လေတန်းဒီနေတန်းတော့မိုးဆိုလို့ရှိရင်တော့တောင်းတန်းမိုးကဟိုမိုးစက်ပေါ်လေးကြာရင်တော့ထနှောင်းပင်အောက်ကကျွန်တော်လွတ်တယ်ပေါ့နော်ထနှောင်းကြီးရဲ့ပုံစံကတောင်းတန်းယုံဥရုတန်းလေးကိုခံနိုင်တဲ့ပုံစံမျိုးလေးနေထားမှရှိတယ်ဝေးပါလေဆိုလို့ရှိရင်ကလည်းထနှောင်းစူးတွေပါလေကြောင်တက်နေရတာပေါ့နော်အဲတော့ကြီးငင်တွေနေနဲ့ရှောင်ဖို့ရှားဖို့အချိန်ရတာပေါ့ထနှောင်းမင်းရဲ့သူ့ရဲ့ဖြစ်တည်မှုပုံစံကပေါ့နော်ကြီးငင်တွေအတွက်ကတော့ဒါတော်တော်လေးကိုအကျိုးရှိတယ်လို့ကျွန်တော်မြင်ပါတယ
်အခုအခါမှာဆိုရင်အညာဒေသမှာထနှောင်းမင်းတွေရင်သာမကဒေသမျိုးရင်းအရေးရာတစ်ပင်ကြီးတွေဖြစ်ကြတဲ့ကုတ်ကိုပင်မကြီးပင်နဲ့ထမ်းပင်တွေကိုလည်းအရေးကြီးထိမ့်သိမ့်ဖို့ကာကွယ်ဖို့လိုအပ်နေတယ်ဆိုတာဒေသတွင်းသဘာဝပတ်ဝန်းကျင်သမားတွေတစ်ပင်စိုက်ပျိုးတဲ့သူတွေနဲ့မီဒီယာတွေမှာဖော်ပြနေကြပါတယ်ကုတ်ကိုပင်တွေဆိုရင်လည်းလမ်းမလွတ်လို့ဆိုပြီးအလွယ်တကူခုတ်လဲတာတွေရှိပါတယ်မကြီးပင်တွေကိုလည်းအမွှေးတိုင်လုပ်ဖို့အတွက်ခုတ်လဲကြတာအပင်နေမကြီးဘက်တွေကိုပိတ်တဲ့ချိန်နဲ့ရောင်းဖို့အတွက်ဂိုင်းတွေကိုခုတ်ယူကြတာတွေလှုပ်လာကြပါတယ်။ဒါ့အပြင်အစိုးဆုံးကတော့ထမ်းပင်တွေကိုဆက်လွှတ်တွေနဲ့လှည့်ပြီးရောင်းချတာတွေကိုအလွယ်တကူလုပ်နေကြတာပါပဲ။ဒါနဲ့ပတ်သက်လို့လည်းထိရောက်တဲ့အရေးယူတားမြစ်မှုတွေမတွေ့ရပါဘူးခင်ဗျာ
။ဥက္ကမောင်ဆုံးမမှာအခုတခါတော့ယူကရိန်းမြန်မာနှိုင်းရှင်ချက်ဖြစ်ပါတယ်။မြန်မာပြည်တွင်စစ်ပဋိပက္ခတွေဟာကြာရှည်လာတာနဲ့အမျှတိုးပွားလာတဲ့စစ်ဘေးရှောင်တွေအတွက်အကူအညီများစွာလိုအပ်ချက်ရှိနေပါတယ်။ပြီးခဲ့တဲ့စက်တင်ဘာလမြန်မာပြည်အလဲပိုင်းနဲ့ကရင်နီဒေသတွေမှာသဘာဝဘေးအန္တရာယ်ရေကြီးမှုတန်ကိုအလူးလဲခံစားခဲ့ကြရပါတယ်။အဲ့ဒီထဲမှာစစ်ဘေးရှောင်တွေလည်းအများကြီးပန့်ဝင်နေတာပါ။စစ်ဘေးရှောင်ပြည်သူတွေနဲ့ရေဘေးတဲ့ပြည်သူတွေကိုနိုင်ငံတကာရောက်မြန်မာအဖွဲ့အစည်းတွေကဘယ်လိုအကူအညီတွေပေးနေသလဲဆိုတဲ့အကြောင်းဟောင်စာကဒီကဏ္ဍအနေနဲ့တင်ပြထားပါတယ်။
အလုံးမင်္ဂလာပါလို့ပဲနှုတ်ဆက်ပြသည်ကျွန်တော်အာဇာနီပါအခုလာမယ့် October 19, 2024 မှာကျွန်တော်ရဲ့တကူတော်ဖြော်ပြပွဲလေးထပ်မံပြုလုပ်ခြင်းပါဖို့ရှိပါတယ်။ဒီပွဲလေးကတော့ Humanitarian Aid for Burma Fundraising ပွဲလေးဖြစ်ပါတယ်
။နိုင်ငံကျော်ဆိုတော့အာဇာနီကပြည်သွင်းစစ်ဘေးရှောင်တွေဖို့ရည်ရွယ်ပြုလုပ်တဲ့တကူတော်ရှိုးပွဲအတွက်ပေးပို့လာတဲ့ရုပ်သံပဲဖြစ်ပါတယ်။အဆိုတော့အာဇာနီဟာအမေရိကန်ပြည်ထောင်စုမှပြုလုပ်ခဲ့တဲ့တကူတော်ဖြော်ပြပွဲနဲ့နှွေးတော်လင်းရမုံငွေတွေပွဲမှာအခကြေးငွေနဲ့တီးဆူဖြောပြခဲ့ပါတယ်အခုနောက်ပိုင်းမှာတော့အစ်စ်ပေးဆောင်ပြည်သူတွေလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ရန်ပုံငွေဖြောပြပွဲကိုတည်တံ့ပြုလုပ်ဖို့ရာအဆိုတော်အာဇာနီဘက်ကနေကန့်လန့်လာခဲ့တာပဲဖြစ်ပါတယ်သူနဲ့အတူပူးပေါင်းပြီးတော့ပြုလုပ်မဲ့တော်လန်ရေးတလျှောက်ရန်ပုံငွေအများဆုံးရှာဖွေပေးနေတဲ့အဖွဲ့အစည်းတစ်ခုလည်းဖြစ်တဲ့မီနီဆိုတာပြည်နယ်စိတ်ပေါ်မြို့ကအဖွဲ့ဥဆောင်သူတွေနဲ့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဆက်သွယ်မေးမြန်းထားပါတယ
်ဒီအခုဒီချိန်ကတော့ဒုတိယအချိန်မယ်ဆိုထားမှာကိုအာဇာနီတချင်းလာပြန်ဆိုမဲ့ပွဲပေါ့နော်ဆိုတော့ကိုအာဇာနီရဲ့မန်နေဂျာကကျွန်တော်တို့ဆက်ဖွယ်ပါတယ်ဒီတစ်ခါမြန်မာနိုင်ငံအတွက်ဒီစစ်ပေးတဲ့ပြည်သူတွေရဲ့လိုအပ်တဲ့အကူအညီတွေကိုကူညီနိုင်ဖို့အတွက်ရမုံငွေပွဲလှုပ်ချင်တယ်ဆိုတော့ကျွန်တော်တို့လည်းမျှော်လင့်ခဲ့တာကြာပါပြီအဲ့ဒါနဲ့ကျွန်တော်တို့လည်းအာရဝန်သားနဲ့ဒီပွဲကိုလက်ခံပြီးတော့လုပ်မယ်လို့ကျွန်တော်တို့ဒီမယ်ဆိုရာမှာရှိကြတဲ့တိုင်းသားပေါင်းစုံကဒီ event တွေကိုဦးစီးဦးစားလုပ်ကြတဲ့ပုံကိုယ်တွေနဲ့တိုက်မြင်ပြီးတော့ကျွန်တော်လက်ခံစီစဉ်နေကြပါတယ်ဟုတ်ကဲ့ဟုတ်ကဲ့ဒီပွဲကတော့ဒီမြန်မာနိုင်ငံအတွက်လိုအပ်တဲ့ဒီစစ်ပေးတဲ့ပြည်သူတွေအတွက်ကိုပေါ့နော်လုပ်မယ်လို့ဒီကောင်းစဉ်တက်တဲ့အဲ့ဒီအချက်ကတော့ပြည်သူတွေကတော့အားရဆုံးပါပဲအရင်တော့ကလည်းပဲသူလုတ်ခဲ့တဲ့ပွဲတွေမှာလှူခဲ့ပါတယ်မြန်မာနိုင်ငံအတွက်ကိုဒါပေမဲ့နာမည်မခေါ်ခဲ့တာပဲရှိတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ဦးစီးဦးဆောင်တဲ့လူတွေတော့အသိဆုံးပဲပေါ့အားလုံးရတဲ့ကြုံမြတ်တွေကိုတော့လှူဒန်းခဲ့ပါတယ်ဒီတစ်ခါကတော့အားလုံးပူပွေလင်းလင်းချပြပြီးတော့လုံမဲ့အစီအစဉ်ဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဦးစီးဦးဆောင်လုတ်ကြတဲ့လူတွေလည်းပဲလုံဆောင်ရတာပို့ပြီးတော့အားရပါတယ်
ကျွန်တော်ကတော့ဒီရမယ့်ရမုံငွေတွေကိုဘယ်ကိုကျွန်တော်တို့ကတော့ပို့မလဲဆိုတော့ဒီကရနီကိုကျွန်တော်တို့ပို့မယ်ချင်းကိုကျွန်တော်တို့ပို့မယ်တခါအညာဒေတာကိုကျွန်တော်ပို့မယ်အဓိကပေါ့အဲ့တော့မှနည်းနည်းအချင်းကြီးကောင်းတဲ့နည်းနည်းပေါ့ထပ်ပြီးတော့ပို့ရှန်တာလေးရှိမယ်ဆိုကျွန်တော်ရခိုင်ဘက်ကိုလည်းကျွန်တော် support မလို့စဉ်းစားရတယ်ကိုနောက်ဆုံးတစ်ခါဆိုရှင်ရည်ကြီးတယ်ဗျာဒီကြီးတဲ့ခါကျတော့အဲ့ဒီကရနီရဒေတာတစ်ခုပေါ့နော်ကရနီရဒေတာတစ်ခုမှဆိုလို့ရှိရင်တို့တွေကဖြက်လေးပြက်လေးဖြက်ခံထိတာရတယ်အင်တာနက်လည်းမရှိဘူးဖုန်းလည်းဆက်လို့မရဘူးအဲ့လိုမျိုးဆိုတဲ့အခါကျတော့ဆိုတော့တော်တော်ရည်တဲ့တစ်ခါထက်ချီတဲ့အခါကျတော့အဲ့ဒီဒီဟာဒီသားမှရှိနေတဲ့စစ်ပီရှောင်းဆိုတော်တော်ကြီးကိုခက်ခဲဖြစ်ရတာပေါ့နော်ကျွန်တော်တို့ကတော့တို့တို့ဆိုကျွန်တော်ကတော့ဒီကတော့ငွေပို့ပြရတယ်ဆိုပေမဲ့ဟိုကမြေပြင်မှာရှိနေတူတွေကလိုအပ်တဲ့ပစ္စည်းတွေကိုဝယ်ကားနဲ့တည်လို့ရတယ်သူတို့ကားနဲ့တည်တယ်အပီတဲ့အခါကျတော့ဒီကကားမရတော့သူတို့လှဲတယ်သူတို့တည်တယ်နောက်ဆုံးလှဲမရတဲ့အခါကျသူကလူကိုယ်တိုင်ကိုတည်ရတာအဲ့လိုမျိုးဟိုခဏခဏနဲ့ထူရတဲ့ချောင်းရင်းဆိုလို့ရှိနေပဲရေမြုပ်သွားတဲ့ခါကျတော့အဲ့ဒီချောင်းသူတို့ကလူအားနဲ့သုံးတဲ့ခါပြန်ကူးပြန်ကျိုးနေတဲ့ခါပြန်ဆွဲပြန်တကယ်ကိုခက်ခက်ခင်နဲ့ရောက်အောင်ပို့ရတာပေါ့နော်ရောက်သွားလို့ရှိရင်လည်းကိုပါရှိနေတဲ့ဟိုသားပေါ့နော်စစ်ပီးရှောင်းနေတာသူတို့ကဒီရိခါတွေကိုတခါတည်းသူတို့မသုံးရဘူးဗျဝန်နေစရာလည်းကောင်းတယ်သူတို့ကဘာကြောက်လဲဆိုတော့နောက်ဘတော့လာမယ်ဆိုတာမသိဘူးပေါ့နော်အဲ့ဒါဆိုကိုယ်လည်းစိတ်မကောင်းဖြစ်ရတယ်နောက်ဘတော့လာမယ်ဆိုတာမသိတဲ့ခါကျတော့သူတို့ကရောက်လာတဲ့ပစ္စည်းတွေကိုအသက်ဆက်ရုံတမေလောက်ပဲသူတို့ကနေပြီးတော့တုံးရတာပေါ့နော်ဝင်ပြတော့တုံးရတယ်ဆိုတော့ကျတော့ဒါကကျွန်တော်ကဆက်ပြီးတော့လုပ်ပြရမယ်တောင်းအောင်ရှိတာပေါ့နော်ဒီလူတွေရတယ်ပဲကိုယ့်ရဲ့လူမျိုးတွေကိုယ့်ရဲ့တိုင်းရင်းသားတွေဆိုတော့ကျဒီလူတွေအတွက်ကိုလည်းကျွန်တော်ကလုပ်ဖို့လုပ်ပြရမယ်ဒီအာဇာနီပွဲမလုပ်ခင်မှာလဲကျွန်တော်ဒီဆက်မပေါ့နော်လူရည်ဒီမှာဆိုလို့ရှိရင်ကျွန်တော်ကဒီ9လပိုင်းအကုန်မှာဒီကျွန်တော်ပန်းချက်မှာပေါ့နော်ဒီရရှိတဲ့ပန်းချက်မှာကျွန်တော်ဇီအောင်ပွဲလေးလုပ်တယ်ဒီဗမာယူရအစားစားလေးကျွန်တော်ကတော့ဟိုချက်ပြုတ်ပြီးတော့ကျွန်တော်တို့ဒီ community တွေမှာပြောင်းတော့ရောင်းပြီးတော့ပေါ့လေအဲ့ဒီမတိုင်ရင်အဲ့ဒါပြီးတော့လည်းတစ်ခါနောက်ထပ်လူရည်ဒီမှာပဲနောက်ထပ်တပွဲအဲ့ဒီထုံနေတူပဲပေါ့နော်ဇီအောင်ပွဲတစ်ပွဲလုပ်ဖြစ်တယ်ဒီနှစ်မှာတော့အဲ့ဒီကရရရမုံငွေကိုကျွန်တော်ဘေကိုပို့ပြစ်လဲဆိုတော့စောစောကပြောသလိုပါလေအဲ့ဒီရှမ်းတောက်မှာဆိုလို့ရှိရင်ရေကြီးနေရေကြီးကြတော့အဲ့ဒီရေကြီးတဲ့ဒေသကိုကျွန်တော်ပို့ပြစ်ခဲ့တယ်တစ်ခါ colony မှာဆိုလို့ရှိရင်ပဲဒီစကားစကားနေတော့ဘုံကျဲပြီးခံရတဲ့ဒီစစ်ပီးရှောက်စခန်းနေရှိတယ်လေအဲ့စခန်းနေပြည်နယ်ထူထောင်ကြီးတော့လည်းကျွန်တော်ပို့ပြစ်ပူပြီးပြခဲ့တယ်ပေါ့နော်ဒီပွဲက second time ဆိုတဲ့ခါကျတော့လူပြိသက်တွေကတော့လက်မှတ်တွေကတော့ကျွန်တော်ဖြည်းဖြည်းဖြည်းဖြည်းကျွန်တော်ရအောင်တော့ပေါ့နော်ဒါတခုပေါ့လေဒါပေမဲ့နောက်ဟိုချိန်ကြာလာတော့နှစ်တွေကလည်းကြာလာတဲ့ခါကျတော့သူရည်တယ်အေးဝါကြတယ်ပိုင်ပါမယ်ချို့ကြီးကြာလို့ရှိဟိုအလုပ်တွေမိသားစုတွေနဲ့မအားရတဲ့ပိုင်ပါပေါ့နော် ဆိုတော့အခါကျတော့ကျွန်တော်တော့အကုန်လုံးကိုတကားပြန်ပြီးပါတယ်ကျွန်တော်တို့ကရတဲ့ရံပုံကြီးကိုအားလုံးနဲ့သိပါတယ်ဒီမင်းနဲ့ဆိုတာပြည်နယ်ကကျွန်တော်တို့အဖွဲ့ကဆိုလို့ရှိရင်တပြားမကြံပါတော့အစွန်တွက်တွေကိုဆိုတော့ကျွန်တော်ဖိဖြတ်ပြီးတော့မှကျွန်တော်ကအိတ်ကဆိုက်ပြီးတော့မှကျွန်တော်ပို့ပြီးနေဆိုတဲ့အခါကျတော့ကျွန်တော်တို့ယုံကြည်တဲ့ဟိုကျွန်တော်တို့ရဲ့အမာခံတွေများပါတယ်ဆိုတော့အဲ့ဒီအမာခံတွေကအဓိကကတော့အမာခံတွေကအားပါတော့အပြည့်အခါကျတော့ရှိကိုဒါအဲ့ဒီကဆိုတော့ဒီအမာခံတွေအားကိုကျွန်တော်ယူလာတယ်ဆိုတော့မဖြစ်မနေတက်ရောက်ပြီးတော့ကျွန်တော်ဖိတ်ခေါ်ပါတော့နော်အပီရဲ့ခါကြောက်လို့ရှိရင်ကိုကနေပြီးတော့အမေရိကန်မှာရောက်နေတယ်ကိုမိသားစုတွေပါနဲ့အေဂျင့်နေရတယ်ဆိုပေမဲ့လည်းမိမာပြည်တွင်းမှာမအေဂျင့်သေးတဲ့စစ်ပီရှောင်းတွေအများကြီးရှိနေတယ်ပေါ့နော်ဆိုတော့ဒီလူတွေကကျွန်တော်တို့ရဲ့အကူအညီကိုအမှန်တကယ်ကိုလိုအပ်တဲ့လူတွေဖြစ်တယ်ဆိုတော့ဒီလူတွေကိုလူသားချင်းစာနာထောက်ထားသောအားဖြင့်ပေါ့နော်ဒီပွဲကိုပါဝင်ပူးပေါင်းကြဖို့အတွက်ကိုကျွန်တော်ကတော့ဖိတ်ခေါ်ပါတယ
်ဒီလာမဲ့ဒီလာမဲ့စကွေးရနေ့မှာပြုလုပ်မဲ့ဒီအာဇာနီပွဲမှာဆိုရင်ရတဲ့အကျိုးမြတ်ကအားလုံးမြန်မာပြည်အတွက်ပဲဖြစ်တဲ့အတွက်ကြောင့်မလို့အနေနဲ့ရမှာရှိကြတဲ့ကျွန်တော်မြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေအားလုံးလာရောက်အားပေးကြပါလို့ဖိတ်ခေါ်ချင်ပါတယ
်မီနီဆိုတာပြည်နယ်ရောက်မြန်မာတိုင်းရင်းသားအဖွဲ့တွေရဲ့တော်လှန်ရေးမှာရန်ပုံငွေပန့်ပိုးပေးနေတဲ့အခြေအနေတွေအကြောင်းကိုပြောပြပေးသွားတာပဲဖြစ်ပါတယ်နောက်တစ်ပတ်ရဲ့အစီအစဉ်မှာဘလို့အကြောင်းအရာတွေပါဝင်ကြမလဲဆိုတော့စောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
ပြည်ဝရဲ့ဗုဒ္ဓမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်။ကမ္ဘာတစ်လွှာခီးသွားအပတ်စဉ်ကဏ္ဍမတိုင်ခင်အမေရိကန်နိုင်ငံရေးအကြောင်းတည်ခေါင်းစရာကိုလည်းတင်ပြခြင်းပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဖလော်ရီဒါပြည်နယ်ကမီလ်တန်ဟာရီကိန်းမုန်တိုင်းတိုက်ခတ်ခဲ့ရာဒေသကိုတနင်္ဂနွေနေ့ကသွားရောက်ခဲ့ပါတယ်။ဒေသခံတွေလျှက်စစ်စွန့်အင်ပုံမှန်ရရှိအတွက်ရန်ပုံငွေဒေါ်လာဘီလီယံဝက်ကျော်ချမှတ်ပေးမယ်လို့လည်းဆိုပါတယ်။ဒါပေမဲ့လည်းဘိုင်ဒန်အစိုးရအနေနဲ့လိုအပ်တာတွေထောက်ပံ့ပေးနေတဲ့ကြောင်းမှာပဲရွေးကောက်ပွဲနီးလာတာနဲ့အမျှမမှန်သတင်းတွေကလည်းလှလင်းမြန်မြန်ပြန့်နှံ့နေတယ်လို့တောင်ဝန်ရှိသူတွေကသတိပေးနေပါတယ် VOA သတင်းတော့ Veronica Iglesias ပြောတဲ့သတင်းကိုကိုအောင်ကတင်ပြထားပါတယ
် Hurricane Monai Milton တိုက်ခတ်ရာ Florida ပြည်နယ်ကိုသမ္မတ Joe Biden တွားရောက်ကြည့်ရှုပါတယ် Milton နဲ့ Helene Monai Dan တဲ့ဒေသခံတွေအတွက်ဒေါ်လာ3600ကျော်ထောက်ပံ့ပေးမယ်လို့လည်းပြောပါတယ
် This funding will not only restore power
ဒီမုံငွေကလျက်စစ်စွမ်းအင်ပြန်အသုံးချလာနိုင်အောင်သာမဟုတ်ပဲပိုပြီးအဆင့်မြင့်ပေးသွားဖို့အတွက်ရောပါရာသီဥတုဆိုရဖောက်ပြန်တာတွေမကြာခဏဖြစ်ပွားလာချိန်မှာဒီအစီအစဉ်ကနေလျက်စစ်တာပြတ်တောက်တာတွေကိုလည်းရှော့ချပေးသွားနိုင်မှာပါ
ဘိုင်ဒန်အစိုးရအနေနဲ့ခုလိုထောက်ပံ့ပေးနေပြီမဲ့အစိုးရဂုဏ်သိက္ခာကျဆင်းစေတဲ့မဟုတ်မမှန်သတင်းတွေလည်းအချိန်အဟုန်နဲ့ပြန့်နှံ့နေတာကြောင့်စိုးရိမ်စရာအလွန်ကောင်းတယ်လို့တောင်းရှိသူတွေကပြောရတယ်
It is extremely pernicious
အင်မတန်မှကိုယွန်းရှာဆက်ဆုပ်စရာပါအခုအညီလိုအပ်နေသူတွေရှိပြီးအဲ့ဒီသူတွေဟာအခုအညီရပိုင်ခွင့်လည်းရှိပါတယ်ဒါပေမဲ့သတင်းအမှားတွေကြောင့်သူတို့ကအခုအညီမယူကြပါဘူးဒါကြောင့်တာဝန်ရှိသူတွေသက်ဆိုင်ရာလူပုဂ္ဂိုလ်အားလုံးသတင်းမှားကိုချေဖျက်ပေးစီလိုပါတယ်ဒီလိုတွေလောက်တာမျိုးသိမ့်မရှိပါဘူ
းဒီမိုကရက်သမ္မတလောင်းဒူးသမ္မတကမ်လာဟဲရစ်စာစနေနေ့က Helene Hurricane Monday ဒန်တက်မြောက်ကယ်လိုလိုင်းနာပြည်နယ်အနောက်ဘက်ခြမ်းကိုတောက်ရောက်ပြီးထောက်ပံ့ရေးပစ္စည်းတွေပေးရပါတယ် Republican သမ္မတလောင်း Donald Trump ကတော့ Biden အစိုးရက Monday ကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးဆောင်ရွက်ရမှာလုံ့တင်တလောက်မလုပ်ဘူးဆိုပြီးတော့ပြောပါတယ်တဘာဝဘေးဒန်တဲ့ Republican တွေအတွက်ယာတာထားတဲ့ထောက်ပံ့ရေးပစ္စည်းတွေကိုပြည်ထောင်စုအစိုးရကရည်ရွယ်ချက်ရှိသိမ်းယူပြီးအထောက်ထားမဲ့ရွှေ့ပြောင်းနေထိုင်ကြသူတွေကိုပေးအပ်လိုက်တယ်လို့ Trump ကမှားယွင်းစွာပြောဆိုတာနဲ့ပတ်သက်ပြီးဒုသမ္မတလောင်း J.D. Vance ကိုမေးမြန်းရမှာ
We've got Republican congressmen who are on the ground who represent
the area. ဒီ Republican အောက်လွှတ်တော်အမတ်တွေကသူတို့အနေနဲ့အင်ဗီရိုကိုဖုံးဆက်ပြီးတော့ရေနဲ့အစားအသောက်တွေ FEMA အတွက်ခွင့်ပြုပေးဖို့ပြောခဲ့ရတယ်လို့ဆိုပါတယ်။ရိုးသားသားပြောရရင်တမင်သက်သက်လုတ်တယ်လို့တော့မထင်ပေမဲ့ကုညီထောက်ပံ့ရေးလုတ်တင်တဲ့လောက်မလုတ်ဘူးလို့တော့ပြောရမှာပေါ့
။ Hurricane Dan တဲ့မြောက်ကယ်လိုင်းနာပြည်နယ် Asheville မြို့ဒေသခံတွေကိုအစိုးရရဲ့ကင်တွေဆောင်ရွက်ပုံနဲ့ပတ်သက်ပြီး VOA ကတွားရောက်မေးမြန်းရမှာ
I've seen just
ရဟင်းတွေပြန်ဝဲတာကိုတွေ့ရတယ်လို့ပြည်တွင်းကကွယ်တပ်တွေလှည့်လည်သွားလာနေတာကိုလည်းတွေ့ရပါတယ်။လုံလောက်တဲ့စောင့်ရှောက်မှုမျိုးရှိတယ်လို့ပြောရမှာပါ
။ We haven't had any support from
ဆွေရော၊ FEMA ရော၊မြို့အချို့ရဖွဲ့ကပါဘာထောက်ပံ့မှုမှမရပါဘူး။အခုမှလမ်းမှာလာနေတယ်လို့မသိပါဘူး။
မုန်တိုင်းဒန်တဲ့လူသူကိုကူညီဖို့ရာရာငွေလူနေသေးတာကြောင့်နိုဝင်ဘာ5ရက်ရွေးကောက်ပွဲမတိုင်ခင်မှာတဘာဝဘေးဒဏ်အတွက်အရေးပေါ်ရန်ပုံငွေထပ်မံချထားပေးဖို့ဘိုင်ဒန်ဆွေးရကိုကွန်ဂရက်စ်ကတိုက်တွန်းနေပါတယ်ခင်ဗျာ
။ကိုအောင်ပြောပြသွားတဲ့အမေရိကန်နိုင်ငံရေးအကြောင်းဒီကောင်းစရာတွေပဲဖြစ်ပါတယ်။အခုတခါတော့ကဘာတလွားခီးသွားအစီအစဉ်အလှည့်ကျလာပါပြီ။ဟောင်ကောင်မှာဒေသခံတွေတိတ်ကိုဂုဏ်ယူကြတဲ့ကွမ်တွန်အစာအသောက်တွေပျောက်ပြက်မသွားရအောင်ဘယ်လိုမျိုးစူးစမ်းထိန်းသိမ်းနေကြပါသလဲမတ်ဆွေးမြန်မွန်နဲ့အတူကဘာတလွားခရီးသွားအစီအစဉ်ကနေဟောင်ကောင်ကိုသွားပြီးတော့ဒင်ဆန်းစာရင်လေ့လာကြည့်ကြရအောင်ပါ
ဟောင်ကောင်ကျွန်းကိုသွားလည်သူတွေမဖြစ်မနေသွားကြလိမ့်ရှိတဲ့နေရာတစ်ခုကတော့ဒင်ဆန်ဟီလီယာမျိုးစုံကိုဝါပေါင်းခံခွက်တွေထဲမှာထည့်ထားတဲ့ရမ်ချာဆိုင်တွေဖြစ်ပါတယ်။အနောက်နိုင်ငံတွေမှာတော့ဒင်ဆန်ဆိုင်ရမ်ချာဆိုင်ဆိုပြီးတော့ခေါ်ကြလိမ့်ရှိပါတယ်။ကွမ်ကျွန်းဒေသခံတွေကရင်းနှွေးချမ်းတောက်တာကိုရမ်ချာလို့ပြောလိမ့်ရှိပြီးဒင်ဆန်ဆိုတာကတော့ပုဂံသေးလေးတွေနဲ့ထည့်ထားတဲ့အစားအစာတွေကိုပြောတာဖြစ်ပါတယ်။ဒါကြောင့်ကွမ်တုံးစာမျိုးစုံစားပြီးရင်းနှွေးချမ်းပူပူလေးတောက်တာကိုရင်းညွှန်းတယ်လို့ပြောနိုင်ပါတယ်။ဝတ်သားပေါင်းပဇွန်ပေါင်းပင်လယ်စာဖက်ထုပ်ပေါက်စီကျဲဥထာပနာမုံစသဖြင့်ဒင်ဆမ်အမျိုးပေါင်းတစ်ထောင်ထက်မနည်းရှိတယ်လို့ဟောင်ကောင်ခီးသွားလုံကပုတ်အဖွဲ့ကပြောထားပါတယ်1950ပြည့်နှစ်ပိုင်းတွေကတရုတ်ပြည်တွင်းစစ်ဖြစ်တော့တရုတ်နိုင်ငံကဒင်ဆမ်စပိုးမှုအမြောက်အများအဲ့ဒီတုန်းကဗြိတိန်ကိုလိုနီလုပ်ထားတဲ့ဟောင်ကောင်ကိုထွက်ပြေးခဲ့ကြပါတယ်အဲ့ဒီကစားလို့ရမ်ချာဆိုင်မှာဒင်ဆမ်စားကြတဲ့အလေအထကဟောင်ကောင်မှာယဉ်ကျေးမှုတစ်ခုလို့အမြင့်တွေလာခဲ့တယ်လို့ဟောင်ကောင်ကအစားအသောက်တွေအကြောင်းစာအုပ်ရေးသားတဲ့ဝီလ်ဆန်ဖောက်ကရေးပူပါတယ်။ရမ်ချာယဉ်ကျေးမှုဟာဟောင်ကောင်သမိုင်းနဲ့ခွဲမရသလိုဟောင်ကောင်သူဟောင်ကောင်သားတွေဘသူဘဝဖြစ်တယ်ဆိုတာကိုထင်ဟပ်စေတဲ့နေမှုထိုင်မှုပုံစံထဲမှာပါတယ်လို့ရမ်ချာဆိုင်သွားပြီးတော့ဒင်ဆမ်စားကြတာကိုသူကပုံဖော်ရေးပြခဲ့ပါတယ်။အဲ့လိုမျိုးကွမ်တုံးဒေတာစာဖြစ်တဲ့ဒင်ဆမ်စားကြတဲ့အခါအထူးအရေးကြီးဆုံးလို့ပြောနိုင်တာတစ်ခုကဝါးနဲ့လှုပ်ထားတဲ့ပေါင်းခံကွက်တွေဖြစ်ပါတယ်။ဟောင်ကောင်မှာဝါးပေါင်းခံကွက်တွေကိုလှုပ်ရောင်းလာတာနှစ်ပေါင်း80ကျော်နေပြီဖြစ်တဲ့လူမင်းကဒီပေါင်းခံကွက်တွေသာမရှိရင်တော့ကွမ်တုံးအစားအသောက်အစ်စ်လို့မဆိုနိုင်ပါဘူးတဲ့
။ကျုပ်ကတက်စင်းနဲ့ကျန်တော့ပုံဝန်
ဝါးကအပူဒဏ်ခံနိုင်တယ်လို့အပူငွေ့ကိုလည်းစုပ်ထားနိုင်တော့အစားအသောက်တွေအေးမသွားအောင်ထိန်းထားပေးနိုင်ပါတယ်။
သူတို့က63နှစ်ကျော်နေပြီဖြစ်ပေမဲ့ဝါပေါင်းခံကွက်တွေကိုတော့မနာမနေလုပ်နေတော့မှဟောင်ကောင်ကကွမ်တုံးအစားအစာလောကမှာသူပါဝင်ရတာကိုဂုဏ်ယူဝမ်းသာတယ်လို့ AFP သတင်းဌာနကိုပြောပါတယ
်။ခင်ဗျားတို့နဲ့ခေယုံနဲ့ရဆော့တော့ဆိုရပြန်ကကြောင်းတော့ပန်းလာတော့သူလာတော့နေတော့သူတို့
တမနီကုမထားရင်ရေဆိုတာတို့ပြစ်ပေးတာတို့ကြောင့်ကြာကြာမခံပဲလွယ်လွယ်ပြတ်သွားပါတယ်။ကျွန်တော်လုပ်တဲ့ခွက်တွေကတော့ကြိုက်သလောက်သုံးလုံးဝမပြတ်စေရပါဘူး။တမနီကုထားတော့လည်းဘယ်ပြတ်နိုင်တော့မလဲဗျာ။
ကွမ်တုံးစာစစ်စစ်ရမ်ချာဆိုင်တွေမှာဝါပေါင်းခံကွက်တွေထဲထည့်ထားတဲ့ဒင်ဆန်တွေကိုလက်တွန်းလဲရီဘော်တင်လာစားတွေစပွဲနာအထိတွန်းသွားကြပြီးတော့ကြိုက်ရရွေးယူနိုင်အောင်လို့လှုပ်ထားပေးလေရှိပါတယ်။မိသားစုတွေမိတ်ဆွေတငယ်ချင်းတွေနဲ့စုပြီးတော့ဆိုင်မှာလာစားကြသူတွေကလည်းအေးအေးဆေးဆေးအရသာခံစားကြရင်းနှွေးချမ်းတောက်ကြတာမျိုးဖြစ်ပါတယ်။ဒါပေမဲ့အချိန်ပိုရှားလာတဲ့ခေတ်မှာကဘာကျော်ဒင်ဆန်တွေကိုအလွယ်တကူစားနိုင်တဲ့အစားအစာမျိုးအဖြစ်လဲရောင်းလာကြပါတယ်။ဒင်ဆမ်ထည့်တဲ့ခွက်တွေကိုလည်းဒံခွက်တွေပလတ်စတစ်ခွက်တွေအစားထိုးသုံးလာကြပါတယ်။မစ္စတာလူးကတော့ဝါပေါင်းခံခွက်မဟုတ်ရင်ကွမ်တုံးစာအစ်စ်လိုအနက်အရသာဖြစ်မှာမဟုတ်ဘူးလို့ဆိုပါတယ်
။နေကတုံးတင်းလောက်ကတက်စင်းလဲကတော့ကပ်ဆောင်းမတော်ဝင်စိုက
်ပေါစီလိုရေငွေ့နဲ့ပေါင်းခံချက်ရတဲ့အစာတွေဆိုရင်တော့တစ်သားပေါင်းခံခွက်ကအကောင်းဆုံးပါ။ပလတ်စတစ်တွေနဲ့ဘလို့မှအစားထိုးလို့မရပါဘူး။
ဟောင်ကောင်မှာဟင်းချက်ပစ္စည်းအမျိုးစုံရနိုင်တဲ့ကောင်လုံးကျွန်းပေါ်ကရှန်ဟိုင်းလက်မှာမစ္စတာလူးရဲ့ဝါပေါင်းခံခွက်တွေကိုရောင်းတာဖြစ်ပါတယ်။ဆိုင်ငန်းကားတွေဈေးကြီးလာတာတရုတ်ဆက်ယုံတွေကနေဈေးပေါ်ပေါ်နဲ့ပစ္စည်းတွေအမြောက်အများထုတ်လုပ်နေတာကြောင့်တခုချင်းစီလက်နဲ့အသေးချလုပ်ထားတဲ့ပစ္စည်းတွေကအကျိုးမြတ်သိမ့်မကြမ်းလှပါဘူး။ဒါပေမဲ့ဟောင်ကောင်လုံးဆိုတဲ့ပစ္စည်းကိုတန်ဖိုးထားတဲ့အတွက်သူ့ရဲ့လုပ်ငန်းကိုလုံနိုင်တဲ့အထိလုပ်သွားမယ်လို့မစ္စတာလူးကပြောပါတယ်
။နေတော့နေဖို့ကတော့သူကမာရည်တဲ့ရုပ်ကတော့ဟာ
ဒီနေရာလေးကျွန်တော်ဝယ်ထားပြလို့တော်သေးတာပေါ့ဗျာ။ငားနေရမယ်ဆိုရင်ဒီပေါင်းခံခွက်တွေလှုပ်ရောင်းရတဲ့ငွေနဲ့ဘယ်လောက်မှလဲဗျ။ဘာအမျက်မှအဆုမီတော့မှမဟုတ်ပါဘူး။
ဟောင်ကောင်အစားအစာတွေထဲမှာအခုလိုမျိုးဝါပေါင်းခံခွက်တွေနဲ့ပြင်ဆင်ချက်ပြုတ်ကြတဲ့ဒင်ဆန်ကွမ်တုံးစာတွေကြော်ကြသလိုအချောက်ခံထားတဲ့ပင်လယ်စာတွေနဲ့ချက်ပြုတ်ထားတဲ့ဟင်းလျာတွေကလည်းကြော်ကြပါတယ်။ဒါပေမဲ့ပင်လယ်စာတွေအချောက်ခံဈေးတွေတက်ပြီးတော့ပင်လယ်စာချောက်ဈေးတွေတက်ကုန်လို့ဟောင်ကောင်လူငယ်ပိုင်းတွေသိပ်ပြီးတော့အချက်မစားကြတော့ဘူးလို့ပင်လယ်စာချောက်တွေကိုရောင်းနေတာနှစ်ပေါင်း30ကျော်ပြီဖြစ်တဲ့ဆိုင်ရှင်ကပြောပြပါတယ
်။ဒီဟင်းလျာကမစ်စစ်တဲ့ချင်းကိုချင်းကမိုင်းတဲ့ဆုံးပေးလို့ဝန်က
အခုခေတ်မှာလူငယ်တွေက၆ခံထားတဲ့ပင်လယ်စာတွေကိုဘယ်လိုချက်ရမလဲဆိုတာမသိကြတော့ဘူးဗျလူငယ်တွေဆိုင်မှာလာဝယ်ကြတယ်ဆိုရင်လေလူကြီးမိဘတွေကိုပေးဖို့လာဝယ်ကြတာများပါတယ်ဆိုင်မှာပုံမှန်လာဝယ်ကြသူတွေအများစုကအသက်50နဲ့အထက်တွေများပါတယ
်နေရာကြကြဝန်းဝန်းရှားတဲ့ဟောင်ကောင်မှာပင်လယ်စာတွေ၆ခံတဲ့လုပ်ငန်းကကုန်ကျစရိတ်ကြီးတာကြောင့်ဒီဆိုင်မှာရောင်းတာအများစုကဟောင်ကောင်ကမဟုတ်ကြပါဘူးဩစတြေးလျဂျပန်ဘရာဇီးနဲ့တောင်အာဖရိကနိုင်ငံတွေမှာဖမ်းပြီးအချောက်ခံထားတဲ့ပင်လယ်စာတွေကိုဟောင်ကောင်ကိုတင်ပို့ရောင်းချတာဖြစ်ပါတယ်။အခုလိုပင်လယ်စာချောက်တွေအပါအဝင်ဟောင်ကောင်ကျွန်းဒေသခံတွေသိပ်ကုန်ယူတဲ့ကွမ်တုံးအစားအစာတွေကိုစမ်းသစ်တီထွင်ပြီးတော့အရသာဒင်းနဲ့ထိုးပေါက်နိုင်ဖို့ကြိုးစားကြတဲ့စပ်ဖို့မှုတွေလည်းအများအပြားရှိနေပါတယ်။ကွမ်တုံးစာတွေကိုမူတလက်ရမပြတ်ပဲစမ်းသစ်နိုင်ဖို့ဟောင်ကောင်မှာကြိုးစားနေတဲ့အမျိုးသမီးလူငယ်စပ်ဖို့မှုချမ်းကကွမ်တုံးအစားအသောက်တွေကိုခင့်မိအောင်လို့ဘယ်လိုလုပ်ရမလဲဆိုတာတိတ်ကိုကြီးမားတဲ့စိန်ခေါ်မှုဖြစ်တယ်လို့ပြောပါတယ
် I want to be able to contribute I want to be able to you know utilize my experience contribute
ကျမအနေနဲ့ကတော့ကိုတက်တဲ့အချက်ပြုတ်ပညာကိုပြန်ပြီးမျှဝေဖြန့်ဝေခြင်းပါတယ်ကွမ်တုံးဒေတာစာဟင်းချက်နည်းတွေကအသိပညာဘူးတူတာတွေလို့တိတ်ကိုကျွဲဝါပါတယ်အဲ့ဒါတွေအားလုံးကိုလက်ဆင့်ကမ်းနိုင်ဖို့တတ်နိုင်သလောက်သိချင်တတ်ချင်သင်ယူခြင်းပါတယ်
ကဘာအနှက်ရောက်နေတဲ့တရုတ်စာရီထဲမှာကွမ်တုံးဒေတာခံတွေချက်ပြုတ်စားတောက်ကြတဲ့အစားအစာတွေလည်းပါဝင်ပါတယ်။နာမည်ကျော်တဲ့ကွမ်တုံးစာရီကိုဒီသစ်စတိုင်တဲ့အရသာထူအောင်လို့ပြင်ဆင်ချက်ပြုတ်ကြတဲ့စဖို့မှုတွေလည်းအများကြီးရှိကြပါတယ်။ဟောင်ကောင်သူဟောင်ကောင်သားတွေကတော့သူတို့နဲ့ခွဲမရတဲ့ကွမ်တုံးအစားအစာတွေကိုဟောင်ကောင်ထွက်ပစ္စည်းတွေနဲ့ပြင်ဆင်ချက်ပြုတ်စားတောက်နိုင်တာကိုဂုဏ်ယူနေကြပါတယ်ရှင်။ကျွန်မဆူမြတ်ပါပါ
မဆူမြတ်မွန်တင်ဆက်တဲ့ကဘာတလွားကီးသွားအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ VOA ရဲ့ဒီအစီအစဉ်နေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းဆိုတာမျိုးလုပ်ချင်တယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားအမယ်လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA ရဲ့ထုတ်လွှင့်ပြီးသမျှအစီအစဉ်တွေကို VOA ရဲ့ Facebook Telegram Instagram စတဲ့စာမျက်နှာတွေမှာလည်းဖတ်ရှုနိုင်ပါတယ် VOA American တန်ကထုတ်လင်းချက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နောက်ပိုင်းမှာလည်းဒီဆိုရှယ်မီဒီယာအမျိုးမျိုးကနေတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုပြောပြချင်ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မှာကုလသမဂ္ဂကအာမခံတဲ့လုံခြုံရေးဆောင်တစ်ခုဖန်တီးဖို့ဘင်္ဂလားဒေ့ရှ်အစိုးရအကြီးအကဲမိုဟာမက်ယူနော့ကတင်းလာနေကအဆိုပြုလိုက်ပါတယ်ဒီဆုံးဟာဥယျာဉ်စွန့်ခွာထွက်ပြေးခဲ့သူတွေကိုအကူအညီပေးဖို့နဲ့ဖြစ်ပွားနေတဲ့လူသားချင်းစာနာထောက်ထားရေးအကျပ်တဲကိုကင်တွယ်ဖို့ဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံပိုင်အနာဒိုလူသတင်းဌာနကပြောပါရယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ္စတာသောမတ်စ်အန်ဒရူးကိုဒက်ကာကသူ့ရုံးခန်းမှာတွေ့ဆုံရမှာမစ္စတာယူနော့ကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်အီရန်နိုင်ငံရဲ့နျူကလ িয়ার နဲ့ရေနံဆိုင်ရာနေရာတွေကိုမတိုက်ဘူးလို့ Israel စီကအာမခံချက်ရရှိတယ်လို့ American အစိုးရကယုံကြည်ကြောင်းအမိမဖော်လို့သူအရာရှိကြီးတင်ယောက်က AP သတင်းဌာနကိုအင်္ဂါနေ့ကပြောပါတယ်ဒါပေမဲ့ Israel ရဲ့ဂတိစကားကပုံသေးမဟုတ်သေးပဲအချင်းနေတွေပြောင်းသွားနိုင်ကောင်းပြောင်းသွားနိုင်ကြောင်းသူတို့ကသတိပေးနေပါတယ် Cyber သရှိုးလုပ်ငန်းတွေလုပ်ပြီး American နဲ့အခြားနိုင်ငံတွေကို Cyber တိုက်ခိုက်ဖို့ Russia တရုတ် Iran တို့ဟာ internet cyber ရာဇဝတ်သားတွေနဲ့တွဲဖက်လှုပ်ဆောင်နေတယ်ဆိုတာကိုတိုးချက်ပြောနေတယ်လို့ Microsoft company ကြီးကပြောပါတယ်။အာဏာရှင်အစိုးရတွေနဲ့ရာဇဝတ်မှုကွန်ရက်တွေကြားမှာအခုလိုပေါင်ကူလှုပ်ဆောင်တာဟာနှစ်ဖက်စလုံးကိုအကျိုးများစေတယ်လို့ digital change ချောက်မှုအကြောင်းကိုအင်ကာနီကထုတ်ပြန်တဲ့အစီရင်ခံစာမှာသုံးသပ်သူတွေကဆိုပါတယ်ခင်ဗျာ။နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြခဲ့တာပါ။ဒီကနေ့မနက်ခင်းအစီအစဉ်ထုတ်လို့ရေးမှုကတော့နန်းလောင်ဖြစ်ပါတယ်။ရုပ်သံပိုင်းဆိုင်ရာဒရိုက်တာကတော့ Mr. Glenn ဖြစ်ပါတယ် VOA American အသံမနက်ခင်းအစီအစဉ်ကိုမနက်9နာရီအထိကျွန်တော်တို့လူမှုကွန်ရက်တွေကရော website စာမျက်နှာကဝါထုတ်လွှင့်နေတာဖြစ်ပါတယ် VOA ကိုကြည့်ရှုအားပေးကြတဲ့ချစ်မိတ်ဆွေတွေအားလုံးနဲ့မြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံကြပါစေကျွန်တော်ညောင်ဝင်းအောင်ပါ